Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် February 5ရက်စနေနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3049နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါဒီကနေ့တန်လွင့်စီစဉ်နေတယ်မှာဆိုလို့ရှင်ကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးပါမယ်ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းနဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးတို့တွေ့ဆုံပြီးတော့မြန်မာအရေးဆွေးနွေးကြတဲ့သတင်းဒါအပြင်အာဆီယံနိုင်ငံကြီးဝင်ကြီးများအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အင်ဒိုနီးရှားကတိုက်တွန်းလိုက်တဲ့သတင်းတရုတ်နဲ့ရုရှားတွဲဆုံတဲ့အပေါ်အမေရိကန်အစိုးရကတုံ့ပြန်လိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့ကျွန်တော်တို့သတင်းပေးဖို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။ည9နာရီလောက်တဲ့ဆန်ရှိနေတယ်။ဒီကြီးကမန်းတော့အခုချိန်တော့အတိအကျတော့မသိအောင်ပြတော့တော်တော်များများအားလုံးဒီဟာနောက်မှကျွန်တော်တို့အဲ့လိုဟောပြီးတော့ယူနေနေရတယ်ပြ။
ပလဲမျိုးနယ်ထဲမှာကြေးရွာတရွာကိုစစ်ကောင်စီတပ်တွေကထပ်မံမီးရှို့လိုက်တဲ့သတင်းပေးပို့ချက်ထဲမှာအပြည့်အစုံကိုမကြောင်မီပဲနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့မလေးရှားမှာမြန်မာစစ်အာဏာသိမ်းတစ်နှစ်ပြည့်ဆန္ဒပြသူတွေအဖမ်းခံထားရတဲ့နောက်ဆုံးအခြေအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်တွေကလုံခြုံရေးတွေတင်းကျပ်နေတယ်ဆိုတဲ့သတင်းတွေကိုသတင်းပေးပို့ချက်တွေကိုမကြောင်မီပဲအပြည့်အစုံနားတော်တာဆင်ရပါမယ်။အခုတော့ကျွန်တော်တို့စိတ်ဝင်စားစရာသတင်းတွေကိုဒေါက်ခင်မျိုးသွတ်နဲ့ကိုရဲမွန်တို့ကပြောပြပေးပါတော့မယ်ခင်ဗျာ။
အမေရိကန်ကိုဆန့်ကျင်တဲ့မဟာဗျူဟာမိဖက်တွေဖြစ်ကြောင်းထုတ်ဖော်ပြောဆိုလိုက်တဲ့ပြည်သူ့သမ္မတရှီဂျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးရဲ့တောက်ချာနေတွေ့ဆုံမှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဗျူကအရေးမထားကြောင်းပြောကြားလိုက်ပါတယ်။အမေရိကန်တို့အနေနဲ့ကို့ဆက်ဆံရေးနဲ့ကို့စံတန်ဘိုးတွေကိုကို့ကာကွယ်ဖို့အပြင်ကို့နဲ့သဘောထားမတိုက်ဆိုင်တဲ့နိုင်ငံတွေနဲ့တောင်လက်တွဲပြီးလှုပ်လို့ရမယ့်လမ်းတွေကိုအမြဲရှာဖွေနေတာဖြစ်ကြောင်းသမ္မတအင်ဗျူပြောခွင့်ရဂျန်ဆာဂီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တရုတ်နဲ့ရုရှားသမ္မတနှစ်ဦးတွေ့ဆုံရမှာယူကရိန်းအရေးနဲ့ပတ်သက်ပြီးရုရှားနဲ့အမေရိကန်နဲ့မဟာမိတ်တွေကြားဆက်ဆံရေးတင်းမာလာစေတဲ့ရုရှားရဲ့တောင်းဆိုမှုဖြစ်တဲ့အနောက်နိုင်ငံတွေဆီကလုံခြုံရေးအာမခံရဖို့နဲ့နေတိုးမဟာမိတ်အဖွဲ့ဘက်ကအဖွဲ့ဝင်တွေလက်ခံဖို့လုပ်နေတာတွေကိုရပ်ပစ်ဖို့သမ္မတပူတင်ရဲ့တောင်းဆိုမှုကိုပြုတ်သမ္မတရှီကထောက်ခံခဲ့တာပါ။ရုရှားသမ္မတပူတင်ကလည်းထိုင်ဝမ်ဟာတရုတ်ရဲ့ပိုင်းနဲ့အစိတ်ပိုင်းတစ်ခုဖြစ်နေတရုတ်ရဲ့ရည်တည်ချက်ကိုထောက်ခံကြောင်းပြောကြားခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံမှုနဲ့ပတ်သက်ပြီးအသေးစိတ်သတင်းမထုတ်ပြန်ပေမဲ့တရုတ်နဲ့ရုရှားတို့ဟာမဟာဗျူဟာဆိုင်ရာမိဖက်အသစ်တွေဖြစ်လာပြီးဘယ်ကန္နာမှမဆိုပူးပေါင်းဆောင်ရွက်မဲ့အကန့်အသတ်မရှိတဲ့မဟာမိတ်တွေဖြစ်ကြောင်းသမ္မတရှီနဲ့သမ္မတပူတင်တို့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားဝန်ကြီးအန်ထိုနီဘလင်ကင်ဟာအင်ဒိုပစိဖိတ်ဒေသရင်းရေချောင်းလုံခြုံရေးနဲ့စိုက်ဘာလုံခြုံရေးအပါအဝင်ကိစ္စရပ်တွေပူးပေါင်းဆောင်ရွက်ရေးကိုတိုးမြှင့်ဖို့အတွက်ဩစတြေးလျနိုင်ငံမှာရှေ့သတင်းပတ်တဲကျင်းပမယ်ကွတ်အဖွဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုတက်ရောက်ဖို့ထွက်ခွာသွားပြီလို့အမေရိကန်နိုင်ငံခြားရေးဌာနကတောက်ကြနေမှာကြေညာပါတယ်။ကွတ်အဖွဲ့ဟာအင်ဒိုပစိဖိတ်ဒေသရင်းလုံခြုံရေးပူးပေါင်းဆောင်ရွက်တဲ့အမေရိကန်၊အိန္ဒိယ၊ဂျပန်နဲ့ဩစတြေးလျလေးနိုင်ငံပါဝင်တဲ့အဖွဲ့ဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ရဲ့ February 9ရက်က၁၂ရက်ဩစတြေးလျခီးစဉ်ဟာပြီးခဲ့တဲ့ September လတဲ့ဩစတြေးလျ၊ Britain နဲ့ American တို့ရဲ့ AUKUS ခေါ်သုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ရပြီးချိန်နောက်ပိုင်းပထမဆုံးဩစတြေးလျကိုလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။လက်ရှိ G7 ဆက်မှုထိပ်သီး9နိုင်ငံအဖွဲ့မှမဟုတ်တဲ့ဩစတြေးလျကို Nuclear စွမ်းအင်သုံးရေငုပ်သင်္ဘောတိစောက်ပေးဖို့ပါဝင်တဲ့ဒီသဘောတူညီချက်က Indo-Pacific ဒေသရင်းတရုတ်ရဲ့စီးရဲချဲ့ထွင်မှုကိုတံပြန်ဖို့လှုံ့ဆော်ချက်အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ September လတဲ့ Quad ခေါင်းဆောင်တွေရဲ့အစည်းအဝေးကိုသမ္မတဂျိုးဘိုင်ဒန်လက်ခံကျင်းပပြီးခဲ့ခြင်းကတော့ဒေသရင်းပူးပေါင်းဆောင်ရွက်ဖို့လှုံ့ဆော်တဲ့ဘယ်လိုလုပ်ရမဆိုတခြားနိုင်ငံကိုပြစ်မှတ်ထားတာမျိုးမဖြစ်သင့်ဘူးလို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကပြောကြားခဲ့တယ်လို့တရုတ်အစိုးရဟာဒီ Quad နဲ့ AUKUS အဖွဲ့တွေနဲ့ပတ်သက်ပြီးသတိနဲ့စောင့်ကြည့်နေတယ်လို့ထောက်ဖော်ပြောဆိုထားတာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံခြားရေးဝန်ကြီးရဲ့အစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အတွက်ဆုံးဖြတ်ချက်ကိုအင်ဒိုနီးရှားကထောက်ခံကြောင်းပြောကြားလိုက်ပါတယ်။ဒီလာရဲကျင်းပဖို့စီစဉ်ထားတဲ့အစည်းအဝေးမှာမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီး ဥဝနမောင်လင်ကိုဖိတ်ကြားမှာမဟုတ်ကြောင်းအာဆီယံအလှည့်ကျဥက္ကဋ္ဌကမ်ဘောဒီးယားကအင်ဒိုနီးရှားကိုအာမခံခဲ့တယ်လို့လဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရတဲကူဖိုင်ဇာရှားက VOA ကိုပြောပါတယ
်
အစည်းအဝေးအတွက်မြန်မာနိုင်ငံကနိုင်ငံရေးနဲ့မသက်ဆိုင်တဲ့ကိုယ်စားလှယ်တွေပဲလာရောက်ဖို့ရှိတယ်လို့သူတို့ကရှင်းရှင်းလင်းလင်းပြောပါတယ်ဒါကြောင့်အစည်းအဝေးမှာမြန်မာဘက်ကနိုင်ငံရေးနဲ့ပတ်သက်သူတွေမပါဖို့အတွက်အင်ဒိုနီးရှားရဲ့ရည်တည်ချက်အတိုင်းဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောသွားတာပါမြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုအစည်းအဝေးမဖိတ်ဖို့မနစ်ကအာဆီယံကချမှတ်ထားတဲ့သဘောတူညီချက်အတိုင်းကမ်ဘောဒီးယားကလိုက်နာဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကို February လလယ်လောက်မှာကျင်းပဖို့စီစဉ်ထားပေမဲ့အခုထိတော့ရက်မတက်မှရသေးဘူးလို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒန်သောမတ်စ်ဂရင်းဖီးလ်ဟာဖေဗရူလာ3ရက်နေ့တပရင်းနေ့ညနေမှာမြန်မာသမ္မတကြီးဦးကျော်မိုးထွန်းနဲ့တွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ပါတယ်။မြန်မာတည်သူတွေအတွက်အမေရိကန်ဘက်ကမယမနာဆောင်ရွက်ဖို့အတွက်ဂရုပြုထားတာတွေနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောက်လှမ်းဖို့အတွက်လှုံ့ဆော်နေမှုတွေကိုသမ္မတကြီးနှစ်ဦးဆွေးနွေးခဲ့ကြတယ်လို့ကုလသမဂ္ဂအမေရိကန်ကိုယ်စားလှယ်အဖွဲ့ချုပ် Facebook မှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့မြန်မာရေးဖြည့်ရှင်းရမှာထိထိရောက်ရောက်ဆောင်ရွက်ကြဖို့တမ်မကြီးသောမတ်စ်ဂရင်းဖီးလ်ကတိုက်တွန်းနေတာဖြစ်ပြီးမြန်မာနိုင်ငံတလောရက်ဆက်ကြမ်းကြုတ်မှုတွေကိုဟန်တားနိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းကဒီတဲ့ပို့လှုပ်ဆောင်ဖို့လဲတိုက်တွန်းထားတာပါဒီလိုရက်ဆက်တဲ့လှုပ်ရက်တွေအတွက်တာဝန်ရှိတဲ့စစ်တပ်လက်နက်မရစေရအတွက်မြန်မာနိုင်ငံကိုစစ်လက်နက်တင်ပို့မှုတွေရပ်ဆိုင်းဖို့အဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုတဲ့ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်ကိုအမေရိကန်ကပူးတွဲအဆိုပြုခဲ့တာလို့ကြိုးပမ်းမှုတွေရှိပေမဲ့လုံလောက်မှုမရှိသေးဘူးလို့လည်းထောက်ပြပါတယ
် VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေရပါကျွန်တော်ကရဲမုံပါ2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲတော်ကိုတရုတ်နိုင်ငံဘေကျင်းမြို့တော်ကအမျိုးသားအားကစားကွင်မှာတောက်ကြနေကတရုတ်ဝင်အခမ်းအနားနဲ့စတင်လိုက်ပါပြီ
中国大奖环入场
ဖွင့်ပွဲကိုအိုလံပစ်ကော်မတီဥက္ကဋ္ဌနဲ့အတူတရုတ်သမ္မတရှီကျင်းပင်ကိုယ်တိုင်တက်ရောက်ပြီးဖွင့်လှစ်ခဲ့ခြင်းဖြစ်ပါတယ်ဒီအားကစားကွင်းကြီးကငှက်တိုက်ဒီဇိုင်းလို့လူတီများကြော်ကြားတဲ့2008ခုနှစ်နွေရာသီအိုလံပစ်ပွဲကျင်းပတဲ့နေရာလည်းဖြစ်ပါတယ်ရုရှားသမ္မတပူတင်ကုလသမဂ္ဂအသွင်ဝင်မှုချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ဥက္ကဋ္ဌနိုင်ငံတကာကခေါင်းဆောင်များတန်တမန်များနဲ့အရေးကြီးပုဂ္ဂိုလ်များတက်ရောက်ခဲ့ကြပါတယ်အမေရိကန်ဗြိတိန်နဲ့ကနေဒါနိုင်ငံတို့ကတော့တရုတ်နိုင်ငံရှင်ကျင်းဒေသကဝီဂါမွတ်စလင်တွေအပေါ်လူမျိုးသုံးအောင်လုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အစိုးရတာဝန်ရှိသူတွေမတက်ရောက်ပဲအားကစားသမားတွေကဆေးလွတ်ပြီးတန်တမန်ရေးအရာတပိတ်မှောက်ထားပါတယ်တရုတ်အစိုးရကတော့ဝီဂါမွတ်စလင်တွေအပေါ်ဖိနှိပ်မှုဆွဆွဲချက်တွေကိုငြင်းဆန်ထားတာပါတန်တမန်ရေးတပိတ်မှောက်တဲ့နိုင်ငံတွေရဲ့မှာအခုနောက်ဆုံးအိန္ဒိယနိုင်ငံလည်းပါဝင်လာပါဗျ2020ပြည်내ကတေချေထိခိုက်မှုတွေကြုံခဲ့ရတဲ့နှစ်နိုင်ငံနယ်စပ်ပစ်ခတ်မှုမှာပါဝင်ခဲ့တဲ့တရုတ်တပ်ဖွဲ့ဝင်တယောက်ဟာအိုလံပစ်မီရှူတိုင်လက်ဆင့်ကမ်းတည်ဆောက်ရမှာပါဝင်နေတဲ့အတွက်အိန္ဒိယကကန့်ကွက်တဲ့အနေနဲ့တပိတ်မှောက်ခဲ့တာပါကိုဗစ်ကရောဂါကြောင့်အားကစားသမားတွေနဲ့ပြိသက်အနှဲငယ်တာတက်ရောက်ခွင့်ရခဲ့ပါတယ်။ကရောဂါကာကွယ်ရေးအတွက်စီကံတင်းကျပ်ထားတဲ့ကြားမှာပဲကိုဗစ်ရောဂါကူးစက်သူ290ကျော်စစ်ဆေးတွေ့ရှိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲတော်တောက်ကြံနေကစတင်ကျင်းပဖို့နိုင်ပိုင်းအလိုမှာပဲဟောင်ကောင်ကဒီမိုကရေစီရေးလှုပ်ရှားသူကူးစီယူကိုနိုင်ငံတော်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်မှုဆွဆွဲချက်နဲ့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အိုလံပစ်အားကစားပွဲကျင်းပမယ့်အချိန်နဲ့တိုက်ဆိုင်ပြီးဟောင်ကောင်မှာရှိတဲ့တရုတ်အစိုးရရဲ့ဆက်ဆံရေးရုံးချိန်မှာဆန္ဒပြဖို့စီစဉ်ခဲ့တာလို့လည်းဒေတာကန်သတင်းတွေကဖော်ပြကြပါတယ်။ဟောင်ကောင်မှာမတရားဖမ်းဆီးမှုတွေရှိနေချိန်မှာအိုလံပစ်အားကစားပွဲကျင်းပတဲ့အပေါ်ဝေဖန်ပြောဆိုထားတဲ့အသက်85နှစ်အရွယ်ကင်ဆာရောဂါအဆင့်4ခံစားနေရတဲ့ခူးဟာတောက်ကြနေကဆန္ဒပြမယ့်အစီအစဉ်နဲ့ပတ်သက်လို့သတင်းမီဒီယာတွေကိုကြိုတင်အသိပေးခဲ့တာပါ။ဟောင်ကောင်ရဲတပ်ဖွဲ့ကတော့ဖမ်းဆီးမှုကိုကြေညာချက်ထုတ်ပြန်အသိပြုခဲ့ပြီးနောက်ထပ်အမျိုးသား2ဦးနဲ့အမျိုးသမီး2ဦးကိုလည်းမေးမြန်းစစ်ဆေးဖို့ခေါ်ယူထားကြောင်းပြောပါရယ်။ခုဟာအရင်ကလည်းနိုင်ငံရေးလှုပ်ရှားမှုတွေကြောင့်အရင်က17ကြိမ်ဖမ်းဆီးခံခဲ့ရဘူးသူလည်းဖြစ်ပါရယ်။အခုနောက်ဆုံးနိုင်ငံတော်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်တယ်ဆိုတဲ့ဆွဆွဲချက်ဟာဆန္ဒပြဖို့စီစဉ်မှုအတွက်စဲချက်တင်တာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ ဩစတြေးလျနိုင်ငံမှာအသက်16နှစ်နဲ့အထက်အရွယ်ရှိတဲ့လူတိုင်းကိုဗစ်ကာကွယ်ဆေးမထိုးမနေရထိုးရမယ့်ဥပဒေကိုသမ္မတအလက်ဇန်းဒါဗန်ဒါဘယ်လန်ကတောက်ကြနေမှာလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။အခုလိုဆေးထိုးရမယ့်ဥပဒေကိုဥရောပနိုင်ငံတွေထဲမှာဩစတြေးလျနိုင်ငံကပထမဆုံးပြဋ္ဌာန်းလိုက်တဲ့နိုင်ငံလည်းဖြစ်ပါတယ်။နောက်လာလည်းမှာအသက်ဝင်မဲ့ဒီဥပဒေပြဋ္ဌာန်းချက်ထဲမှာဆေးထိုးတာကြောင့်တက်တိတ်မပြနိုင်ရင်ကနအူးတန်ကြီးကတော့အမေရိကန်ဒေါ်လာ680ပါ။ဒေါ်လာ4100ကျော်အထိတိုးသွားမယ်လို့လည်းပါပါတယ်။ဩစတြေးလျကျန်းမာရေးဝန်ကြီးကတော့ကိုဝင်ဆောင်မိခင်တွေနဲ့ကျန်းမာရေးကြောင့်ဆေးထိုးဖို့အဆင်မပြေသူတွေကိုတော့ချွင်းချက်အဖြစ်နဲ့မထိုးဘဲနေလို့ရမယ်လို့ပြောပါရယ်။အမေရိကန်ပြည်ထောင်စုကဂျွန်ဟော့ပကင်းတက္ကသိုလ်ကိုဗစ်ရောဂါစောင့်ကြည့်ရေးဌာနကတော့ဩစတြေးလျနိုင်ငံမှာအနည်းဆုံးလူဦးရေ86ရာခိုင်နှုန်းအထိကိုဗစ်ကာကွယ်ဆေးကိုအပြည့်အဝထိုးထားပြီလို့ထုတ်ပြန်ထားပါရယ်။ဩစတြေးလျမှာအခုလိုကိုဗစ်ကာကွယ်ဆေးထိုးဖို့ဥပဒေပြဋ္ဌာန်းချိန်မှာပဲဥရောပနိုင်ငံတွေဖြစ်တဲ့ဒိုင်းမတ်၊ဆွီဒင်နဲ့ပြင်သစ်နိုင်ငံတွေမှာတော့ကိုဗစ်ကြောင့်တင်းကျပ်ထားတာတွေကိုပြန်လည်လျှော့ပုတ်နေချိန်လည်းဖြစ်ပါရယ်။အရင်နှစ်တည်းထက်စာရင်ပြီးခဲ့တဲ့နှစ်ထဲပင်လယ်သမုဒ္ဒရာတွေပူပူနွေးလာပြီးတကမ္ဘာလုံးဟာပြင်းထန်တဲ့ရာသီဥတုပုံစံနဲ့ရောက်လာတယ်လို့မကြသေးမီကထုတ်ဝေလိုက်တဲ့ Advance in Atmospheric Science သိပ္ပံစာဆောင်မှာဖော်ပြထားပါတယ်။သမုဒ္ဒရာရေအပူချိန်ကိုသိပ္ပံပညာရှင်23ဦးကအချိန်ထောင်ပေါင်းများစွာစမ်းသပ်တိုင်းတာခဲ့တာပါ။သူတို့ရဲ့လေးလာတွေးရှိချက်တွေကို2018မှာစတင်ထုတ်ပြန်ခဲ့ပြီးလေးလာတွေးရှိချက်တွေအရသမုဒ္ဒရာအပူချိန်ဟာနှင်းစင်မြင့်တက်လာနေတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလိုပူနွေးမှုကကဘာကြီးတစ်ခုလုံးတသက်မှတ်တဲ့ပူနွေးနေရမျိုးမဟုတ်ဘူးလို့ဆိုပါရယ်2022ခုနှစ်ထဲတွေ့ရှိချက်မှာတော့လေစီးကြောင်းလေတိုက်တဲ့ပုံတကံပြောင်းလဲလာတာကိုသူတွေတူတွေလေ့လာတွေ့ရှိခဲ့တာပါ Atlantic သမုဒ္ဒရာတချို့တစ်ပိုင်းအိန္ဒိယသမုဒ္ဒရာနဲ့မြောက်ပိုင်း Pacific သမုဒ္ဒရာတွေဟာအရင်ထက်မြင်မြန်ဆန်ဆန်ပူနွေးလာတာကိုတွေ့ရပါတယ်ခင်ဗျာ
The တဲ့တွေကိုဒေါခင်မျိုးတဲ့နဲ့ကိုရဲမွန်တို့ကပြောပြသွားတာပါသတင်းပေးပို့ချက်တွေကိုစတင်ထုတ်လွှင့်ပါတော့မယ်စကိုင်းတိုင်းပလဲမျိုးနယ်မှာစစ်ကောင်စီတပ်တွေရဲ့စစ်ဆင်ရေးတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေကဒေသခံတွေရဲ့နေအိမ်တွေကိုမိရှုဖျက်ဆီးတာလူရက်တာအရသားတွေကိုတပ်ပြတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီဆွဆွဲချက်တွေပေါ်စစ်ကောင်စီကငင်းဆန်ထားပေမဲ့လည်းဒေသခံတွေကတော့စစ်ကောင်စီတပ်တွေရဲ့ဖျက်ဆီးမှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုမျက်မြင်ကိုယ်တိုင်တွေ့မြင်ခဲ့ကြရတယ်လို့ပြောပါရဲဆက်သွယ်မြင်မြန်ထားတဲ့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်စစ်ကောင်စီတပ်ဖွဲ့တွေထိုးစစ်ဆင်နေတာတလားလောက်ရှိလာပြီဖြစ်တဲ့ပလဲမြို့နယ်မှာလုံခြုံရေးတပ်ဖွဲ့တွေကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ဖျက်ဆီးမှုတွေကျူးလွန်နေတယ်လို့ဒေသခံတွေကပြောပါရဲဖေဖော်ဝါရီလ4ရက်နေ့တောက်ကြနေညကလည်းကိုင်းတွင်းရွာကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတူကအခုလိုပြောပါရဲ
ကိုင်းတွင်းရွာကိုမီးရှို့တယ်ဗျညာခုနနိုင်လောက်တဲ့ဆာမရှိဘူး။ဒီဒီကမန်တော့အခုချိန်တော့အတိအကျတော့မသိအောင်ပြီးတော့တော်တော်များများအားလုံးဟိုလောက်မယ်ပြကျွန်တော်တို့အဲ့လိုမီးတော့ကြီးကိုမြင်နေရတယ်ပြ
။နေအစာဦးတွေဖျက်ဆီးခံရတာတွေပြင်အရသားတွေတပ်ဖြတ်ခံရတာတွေရှိတယ်လို့လည်းပြောပါတယ်။အင်းကန်ရွာနဲ့အုံနောက်ရွာကနေဖမ်းဆီးသွားတဲ့ရွာသား၄ဦးကိုလည်းလုံခြုံရေးတပ်ဖွဲ့တွေကပြစ်တက်ခဲ့တယ်လို့နောက်ထပ်ဒေသခံတူကပြောပါတယ်
။ဟိုနည်းနည်းအနောက်ဖက်မှာမိုင်းတလုံးကွေးတယ်မင်းတို့ကွယ်တော့သူတို့လမ်းမှာတန်လျာနဲ့ဖမ်းလာတဲ့ကြီးဝါတာ၄ယောက်ပေါ့ဟိုရှင်းနံကနေရောကိုနောက်ကနေရောအဲ့ကလေးနေရောကိုသူတို့ပြစ်တက်လိုက်တယ
်တနေရွာနဲ့မင်းတိုင်ပင်ရွာတွေမှာလဲပြစ်ခတ်မှုတွေကြောင့်ဒေသခံတွေထွက်ပြေးချိန်မှာခြံရစ်ခဲ့တဲ့ပစ္စည်းဥစ္စာတွေလူရခံရတာတွေရှိတယ်လို့လည်းပြောပါတယ
်အမြင်နဲ့မင်းတို့ကြီးဝါကိုအဲ့ဒီရောက်နေတဲ့ပစ္စည်းတွေလူတွေပေါ့ဗျာသူများတာကလေးတွေရှိကြပါဘူးဒီလူတွေရောမှာဒီလူမျိုးအောင်ရောဒီရေဟိုအိုဒီဂရန်ဒီကိုတွန်းလိုက်ရှင်ပြီးတော့6လမြေဒီဒီရောရဲ့ဖြစ်ပြီးတော့မဖြစ်ကြည့်ရဒီနောက်ဒီယူပါလေလောတဲ့ဒီရှိရင်ဖိုင်ဒီဆိုဝင်အရိယာဆိုင်နေရရှိတဲ့ဒီစီးတွေကိုအဲတော့ကျွန်တော်တို့ပါတုံးပြီးတိုင်းတယ်လို့သိဆောင်သွားကြတယ
်စစ်ကောက်စီတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးတွေအတွင်းပျက်စီးဆုံးရှုံးမှုတွေတေချေထိခိုက်မှုတွေနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးသလိုအခုနောက်ဆုံးဖိအပ်တွေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူးဒီသတင်းပအတွင်းအစောပိုင်းကမိလောင်မှုဖြစ်စဉ်တွေနဲ့ပတ်သက်လို့ကြာတာပတင်းနေ့ကစစ်ကောင်စီသတင်းထုတ်ပြန်ရမှာတော့ဒေသခံလက်နက်ကိုင် PDF တပ်ဖွဲ့တွေလက်ချက်အဖြစ်စွပ်စွဲထားပြီးသတင်းမီဒီယာတွေကမှားယွင်းတဲ့သတင်းတွေကိုဝါဒဖြန့်နေတာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်ထို့စစ်တွေကြောင့်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေကြောင့်နေရာစွန့်ခွာခဲ့ရတဲ့ဒေသခံထောင်ကနန်းရှိလာနေပြီလို့လဲဒေသခံတူက VOA ကိုပြောပါတယ
်။ဟောလာကြီးထွက်ပြီးနေတော့ဒီမျိုးကိုမနေ့ကမှထွက်ပြီးနေတာပေါ့။ကိုင်းကလည်းထွက်ပြီးနေတယ်၊မီးရှူလာတာရှိတယ်။ရွာတော်တော်များများပေါ့။မင်းတို့ဘက်ကလည်းမင်းတို့အုပ်စုဘက်ကလည်းတော်တော်များများတော့ အခုလည်းအိုးအောင်နေတာညဆိုရင်ပြီးရတာတရောက်နေပြီဆိုပြီးရတာဆွဆောင်ကတော့ရောတဲ့အနေထားကတော့ပြန်ကျွန်တော်တို့မမင်းမှာတော့ဆွဆောင်နေတယ်လို့များလာတယ်ဘာလို့ငါတော့ထားလို့ရှိမှာလဲ
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February လစစ်တပ်ကအာဏာသိမ်းခဲ့တာတနည်းကျော်ရှိလာချိန်မှာနိုင်ငံရေးအကြအတဲတွေနဲ့လက်နက်ကင်ပဋိပက္ခတွေဆက်လက်ပေါ်ပေါက်နေတဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းကနေသတိပေးထားပါတယ်ဒီသတင်းပတ်ထဲမှာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဆွေးနွေးဖြေရှာဖို့ကြေညာတဲ့ထုတ်ပြန်တိုက်တွန်းထားပါတယ်ဒါကတော့ပလဲနယ်ကအခြေအနေတွေကိုတင်ပြပေးသွားတာပါဆက်လက်ပြီးတော့ကျွန်တော်တို့ကရင်ပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြပါအောင်မယ်ကင်းပြည်နယ်လေးကိတ်ကော်ဒေသမှာတိုက်ပွဲတွေကြောင့်တပြည့်တင်းရှောင်နေခဲ့ရတဲ့ဒေသခံတွေဟာထိုင်းမြန်မာနယ်စပ်မှာဆက်လက်နေထိုင်နေကြရပြီးတော့တလားကြတဲ့အထိအိမ်မပြန်နိုင်သေးပဲအခက်အခဲတွေဖြစ်နေကြတယ်လို့ကုညီဆောင်ရဲ့ပင်းနေသူတွေကပြောပါတယ်အပြည့်စုံကတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကတင်ပြပေးပါလိမ့်မယ
်ကရင်ပြည်နယ်မြဝတီခရိုင်တွင်းမှာမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ကရင်မျိုးသားကာကွယ်ရေးတပ်NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာဖြစ်နေတဲ့တိုက်ပွဲတွေငြိမ်သက်သွားပြီမဲ့စစ်ပေးရှောင်ဒုက္ခသည်တွေဟာနေရာရင်းကိုမပြောင်းနိုင်သေးပဲတောင်ရင်းမြစ်တစ်လျှောက်မှာနေထိုင်နေရဆဲဖြစ်ပါတယ်စစ်ပေးကြောင့်အိုးအိမ်တွေပျက်စီးတာအပြင်လုတ်ကင်စားတောက်ဖို့အတွက်ခက်ခဲကုန်တာသူတို့ရွာတွေမှာစစ်ကောင်စီတပ်တွေတက်ဆွဲနေရယူထားတာကြောင့်ပါနေရာမပြောင်းရဲကြပဲတောင်ရင်းမြစ်အနီးမှာလူရေ9000လောက်ကနေထိုင်နေကြဆဲဖြစ်တယ်ဆိုပြီးဒုက္ခသည်တွေကိုစားတော့ရေအကူအညီပေးနေသူတူကပြောပြပါဗျ။တ
ော့တောင်းညကတခြားဒီလက်ကောက်ကမှာတော့ဒီမှာတော့1450လောက်ရှိတယ်။တို့ကအဓိကဖြင့်လူကြီးကဘဟိကလောနောက်ပြီးတော့ဒီမဝါကီအကြကပြည်တာပြည်များ။တော့ဒီဟိုဘက်အမေလက်ပါတို့မထော်ကလေးတို့ပါတဲ့တစ်ခါပြင်ရှိနေတယ်။ဆက်လက်ကျရင်အဲ့မှာလည်း1000ရှိတယ်ပြရတာ။နောက်ပြီးတော့တောက်ခတ်တို့ဟိုဘက်ဝန်ဒီတို့ဗတ်ကျော်မှာတစ်ခါတည်းခေါင်ကနန်းကျော်ရှိပြီဘောနော်အဲဒီတစ်ခါပါတော့ဆက်ကတစ်ခါတည်း9000လောက်တော့ရှိနေတယ်ပြရတယ်ဟိုတိုက်ပွဲလည်းနေနေတယ်ဟိုပြန်လို့တော့ရတယ်ဘောနော်ဒါပေမဲ့လည်းအိုးအိမ်ကမရှိတော့ဘူးနှလုံးစားကန်စားလည်းမရှိတော့ဘူးဆိုတော့တောင်းတောင်းပြန်ရေးကြအောင်အခုကလာလုံးစားကန်စားအဆင်ပြေပြီအခုတော့ဒီလေလောက်ကားလုံးမှာဆိုတော့ပြိဿာကြီးရှိကြအောင်ပြိဿာကြီးကဒီဘက်လက်ကောက်ကင်းသွားကြတယ်မလားထင်ရတယ်အများကြီးပဲအကျေရောမာရီအစ်စ်ဒီရော
ထိုင်းဘက်ကမြန်မာလူသမားတွေမြန်မာမိသားစုတွေကမြန်မာဘက်ချမ်းတောင်ရင်းမြစ်တစ်လျှောက်မှာအခုချိန်ထိနေထိုင်နေတဲ့ဒုက္ခသည်တွေကိုစားတောက်ရေးကူညီပေးတာတွေရှိပေမဲ့အခုတလခွဲလောက်ကြာတဲ့အချိန်မှာတော့အကူအညီပေးတဲ့အလူရှင်တွေနည်းလာတာကြောင့်ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ
်ဒုက္ခသည်တွေရောက်တဲ့အချိန်မှာတော့အခုကဟိုလူရည်တွေကလည်းအဖြစ်ကြီးနေသွားတာပေါ့နော်အခုဒီဘက်မှာဆိုရင်အလူရှင်တွေမရှိတော့ပဲရှိကြတော့တခါတည်းဖြစ်ချင်ကဒီလန်လူရနဲ့ခမင်းတို့တွေအပီးအစိုးကြလည်းဖြတ်ထားကြအပီးနဲ့လည်းအားကိုးပြီးတော့မျှော်နေရတာပေါ့နော်ဆိုလာပို့တဲ့သူမရှိသူတို့မှလည်းဝယ်စားဖို့လည်းမတန်ဘူးနောက်ပြီးတော့ဆိုင်စားပြုစားဖို့လည်းမဖြစ်ဘူးတခါကျတော့သူတို့မှခက်ခဲတော့အများကြီးရှိနေသေးတယ်အလူရှင်တွေပဲအားကိုးနေရတယ်အခုချိန်မှာတော့အလူရှင်တွေကမရှိတော့ဘူးတော့နည်းသွားပြီဖြစ်တယ
်ကရင်မျိုးသားအစည်းအုံထိန်းချုပ်ရနယ်မြေတွေမှာလက်တလောတိတ်ရှောင်နေရတဲ့စစ်ပေးရှောင်ဥယျာဉ်အသက်9000ကျော်တိုးလာခဲ့ကြောင်း KNU သတင်းနဲ့ပြန်ကြားရေးကဇန်နဝါရီလ19ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာတော့စစ်ပွဲတွေငြိမ်သက်နေတာနှစ်ပတ်ခန့်ရှိပြီမဲ့စစ်ပေးရှောင်ဒုက္ခသည်တွေကတော့နေရက်မပြောင်းရဲကြသေးသူအများအပြားရှိနေသေးဖြစ်ပါရဲ့ရှင်
။ဒါကတော့ကရင်ပြည်နယ်တွေကစစ်ပေးဒုက္ခသည်တွေအခြေအနေနဲ့ပတ်သက်ပြီးတော့မအေးမှပြောပြသွားတာပါ။ဆက်လက်ပြီးတော့ကျွန်တော်တို့ဒီမလေးရှားနိုင်ငံမှာဆန္ဒပြလို့အဖမ်းခံထားရတဲ့မြန်မာတွေနဲ့ပတ်သက်ပြီးပြောပြပါအောင်မယ်။မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူးမှာမြန်မာတန်ယုံရှိမှာအာနာသိန်းတစ်နှစ်ပြည့်ဆရာနာသိန်းတစ်နှစ်ပြည့်ဆန္ဒပြရင်အဖမ်းခံရတဲ့မြန်မာနိုင်ငံသားအများစုကတော့ပြီးခဲ့တဲ့တောက်ကြနေ့တည်းအဖမ်းခံထားရဆဲဖြစ်ပါတယ်။နောက်ဆုံးအခြေအနေတွေကိုသိရှိနိုင်ဖို့အတွက်မတ်စုမွန်ကနေပြီးတော့ဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဖမ်းသွားတဲ့အထဲမှာဒီကလေးတွေလည်းပါတယ်လို့ပြောတယ်။နောက်ပြီးတော့အထောက်ထားမဲ့တဲ့သူတွေရောနောက်ပြီးတော့ဒီ UNHCR ကင်ထားတဲ့လူတွေလည်းပါတယ်ဆိုတော့လေသူတို့ရဲ့နောက်ဆုံးအခြေအနေကိုဘာတွေများကိုလိုက်ပြီးတော့ကူညီပေးနေတာတွေရှိလဲလို့ဟုတ
်ကလေးနှစ်ယောက်ကတော့ပြန်လွတ်လာပြီမနေညကပဲသူတို့ပြန်လွတ်ပေးလိုက်တယ်ကလေးနှစ်ယောက်ကိုနောက်ပြီးတော့သူတို့ရှီမာရှိတဲ့ဒီလက်ဝတ်လက်စားတွေနဲ့ပတ်သက်တဲ့ဟာတွေရဲ့နောက်ပြီးတော့သူတို့တိုင်ယုံနာဝင်းကျင်မှာရက်ခဲ့တဲ့ကားတွေပေါ့နော်သူတက်ဆိုင်ရာကားလေးတွေကိုကားတော့ဒီအကုန်လုံးကိုလည်းပြန်ပေးလိုက်တော့မနေ့ကတော့သူတို့ကားတော့လေးတွေရပြီဒီနေ့မနေ့မှပဲသူတို့ကားသွားယူကြတယ်။က คลีนี่ยอกก็มณีอ่ะเปลี่ยนลุละเลยเออลูจีนี่เนี่ยปัดเสร็จไปแล้วพั้นท่าเลยนอกพี่ดีคลีนี่ยอกเนี่ยดีอภิเนี่ยอเมก็ยูเอ็นกัดดิไกลส่งท่าได้ด้วยตรุก็เปลี่ยนลุละผู้ชื่อดาบ่เนาะนอกพี่ตรุပြောได้อย่างส่วนเนาะดีโควิดซีเมียนซีกันเนี่ยมาไกลนี่โหลตรุพั้นท่าได้ဆိုတဲ့ပုံစံမျိုးပေါ့အဲ့တော့โควิดซีเมียนซีกันเนี่ยมาไกลนี่ตรุဒံငွေရိုက်တယ်လीဒီမှာတော့တို့တတ်မှတ်ထားတာဒံငွေ1000လားမသိဘူးဆိုအဲ့ဒံငွေရိုက်ပြီးရင်တော့တို့ပြန်လွတ်ပေးဖို့ရှိပါတယ်အပူတူးစခန်းကိုပို့လိုက်တယ်လို့ပြောတယ်ပူတူးဆိုတာလည်းဒီကွာလာလမ်ပူအပိုင်ပါပဲဟိုကမနေ့ကတို့ခေါ်သွားတဲ့ဟာကဒီဂျင်ဂျန်ထောင်သေးလေးပေါ့
ဒီလိုမျိုးမလေးရှားမှာရှိတဲ့တရားမဝင်အလုပ်သမားတွေရောအထောက်ထားမဲ့အလုပ်သမားတွေရောဒီတက်တန်းလွန်တွေရောနောက်ပြီးတော့ဒီမှာရှိတဲ့ဒီအလုပ်မြန်မာနိုင်ငံသားတွေအတွက်တော်တော်များများလိုင်းလုပ်ပေးနေတာဆိုတော့အခုလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဗောနော်ဒီအလုပ်ရှိအလုပ်သမားတွေအခုလက်ရှိမလေးရှားမှာရောက်နေတဲ့မြန်မာနိုင်ငံသားတွေကိုဘာများအကြံဉာဏ်ပေးချင်တာမျိုးရှိလဲဗောနော်အခုလက်ရှိအနေအထားပေါ်မှာ
ဟိုပုံမှန်အပြင်တော့ကျွန်တော်တို့မလေးရှားမှာဆန္ဒပြမယ်ဆိုလို့ချင်း yes ခါမှာကျွန်တော်တို့က report အရင်လုပ်ပေါ့နော် report လုပ်ရသူသက်ဆိုင်ရာနေမြန်မာ report လုပ်ပြီးတာနဲ့ကျွန်တော်တို့ဟိုခွင့်ပြုချက်ရပြီသူတို့ကတော့ permission ပေးပြီဆိုလို့ရှိရင်ကျွန်တော်တို့ကတတ်မှတ်ထားတဲ့နေရာမှာအချိန်ပေါ့နော်တတ်မှတ်ထားတဲ့အချိန်အတွင်းမှာဆန္ဒပြကြရတယ်ပေါ့နော်ဆိုတော့မနေ့ကဖြစ်စဉ်ကခွင့်ပြုချက်ရထားပြီမဲ့လေသူတို့ဘက်ကနေပြီးတော့ဒီ SOP ပေါ့သူတို့ဒီကျန်းမာရေးရဲ့ COVID saving စီကံနေနေပဲဘာသွားညှိလဲတော့မပြောတတ်ဘူးပေါ့လောလောဆယ်တော့ကျွန်တော်တို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုစုံစမ်းမှုတွေတော့လုပ်နေတာတွေရှိတယ်ဘာသာဟိုတချို့ကြတော့လေ UNHCR ကင်တာတော့ဒါ UN ကနေပြီးတော့တာဝန်ယူထုတ်ပေးมาပေါ့เนาะဒါပေမဲ့အထောက်အထားမဲ့ကြတဲ့ခါကျတော့သူ့နိုင်ငံမှာလေအဲထုံးစံအတိုင်းပေါ့ဒီတရားမဝင်အလုပ်သမားတွေနဲ့ပတ်သက်ပြီးတော့ဒီဖမ်းဆီးတာတို့ဘာလို့လုပ်နေတဲ့ဟာမျိုးနဲ့ကာလတွေလည်းဖြစ်နေတဲ့ခါကျတော့ဒါပေမဲ့ဒီဖြစ်စဉ်ကသူတို့ကဆန္ဒပြလို့အဖမ်းခံရဲဆိုတဲ့ဖြစ်စဉ်မှာကဟိုကျွန်တော်ထင်ပါတယ်သူတို့ဖမ်းပြီးတော့မြန်မာနိုင်ငံကိုပြန်ပို့လို့ရမယ့်အနေအထားမျိုးမဟုတ်ဘူးလေအဲ့တော့ကျွန်တော်ပြောချင်တာကဒီ UN နဲ့မလေးရှားအစိုးရနဲ့ကအဲ့ပြဿနာတွေကရှိနေတဲ့အပေါ်မှာဒီကလေးတွေကိစ္စမှာဘယ်လိုတာဝန်ယူပြီးဆောင်ရွက်ပေးမလဲဆိုတော့အပိုင်းလေးတွေတော့ကျွန်တော်တို့ကနည်းနည်းလေးတော့စိုးရိမ်စရာဖြစ်တာပေါ့နော် UN ကသူတို့ဒီလူတွေနဲ့ပတ်သက်ပြီးတော့ UN ကနေတာဝန်ယူလုပ်ပေးမယ်ဆိုရင်တော့ဒီကလေးတွေဟိုမြန်မြန်ဆန်ဆန်လေးလွတ်မြောက်မယ်အဲ့နောက်ဆုံးဒီအထောက်အထားမဲ့မှန်သည့်တိုင်အောင်တော့မှUN ကတည်းထုတ်ပေးမယ်ဆိုတဲ့အနေအထားမျိုးဖြစ်လာခဲ့ရင်တော့ပို့ပြီးတော့ကောင်းတာပေါ့နော်
။ဒါကတော့မလေးရှားမှာမြန်မာတွေကိုကူညီဆောင်ရွက်ပေးနေသူတူကိုမတ်စုမောင်ကဆက်သွယ်မင်းများတင်ပြခဲ့တာပါ။အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြပါအောင်မယ်။ရခိုင်လက်နက်ကိုင်အဖွဲ့ဖြစ်တဲ့ AA အခြေစိုက်တဲ့ရခိုင်မြောက်ပိုင်းမှာခီးသွွားတွေကိုစစ်ကောင်စီတပ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေပြီးတော့ရိခာတဲယူခွင်းတွေကိုကန့်သတ်ထားတာကြောင့်ဒေသကနေအခက်အခဲကြုံတွေ့နေရပါတယ်။ဒါအပြင်မောင်တော်မြို့နယ်ဘက်မှာလည်းလုံးကြုံရေးတပ်ဖွဲ့တွေတင်းကျထားသလိုတနက်တန်နေမကြာခဏကြားနေရတဲ့အတွက်တိုက်ပွဲတွေဖြစ်မှာကိုလည်းဒေသခံတွေကစိုးရိမ်နေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကဆက်လက်ပြောပြပေးပါလိမ့်မယ်
။ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာခရီးသွားလာနေသူတွေကိုစစ်တပ်ကပြေးခဲ့တဲ့လကစလို့တင်းတင်းကျပ်ကျပ်စစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်။တောင်ကုန်းမြို့နယ်ကနေစစ်တွေမြို့နယ်ကိုသွားတဲ့လမ်းတစ်လျှောက်မှာစစ်စေးရိတ်ကိတ်ဆယ်ကူလောက်အထိထားပြီးစစ်ဆေးနေတယ်လို့ရိခာတည်ယူခွင့်တွေလည်းကန့်သတ်ခံရတယ်လို့ကိုတိုင်စစ်ဆေးခံခဲ့ရတဲ့ခရီးသည်တဦးကပြောပါတယ်။
ကျွန်တော်တို့တောင်ကုန်းကနေပြီးတော့ဒီစစ်တွေရှိဆိုရင်အနည်းဆုံးရိခာဆယ်ကူလောက်မှာစစ်ခံရတယ်ကိုအတိကတော့အများဆုံးစစ်တာကတော့အဲမှာ3ခုတော့အတိကဗားရစ်လေးဆိုသူကလူတွေနဲ့မပုန်နေဘူးလေမပုန်နေတဲ့လူတွေကိုအိုက်ဆန်ပြီးတော့စစ်တာရှိတယ်နောက်တစ်ချက်ကရက်ခါ6တွေကိုရက်ခါ6ဆိုတော့ရက်ခါ6အဲ့ဒီ5 6တွေဗားရစ်ကြာရင်သူကအဲ့နေလုံးဝခွင့်ပြုမှယူရတယ်ဆိုတော့မျိုးတွေစစ်တာလားတကယ်ထုတ်ပြန်ထားတာလားတော့သူကအဲ့လိုမျိုးထုတ်ပြန်ချက်ပြီးစစ်တဲ့ကြီးလို့နေလုံးရဲ့ထောက်ခံချက်ပါရမယ်ဆိုရင်မျိုးတို့ကန်တက်ကတ်တိုင်ရဲတိုင်းနဲ့အဲ့လိုတင်ရတာတော့မသိဘူးကျောင်းသားတိုင်းမှာလည်းတခါစစ်တယ်အဲ့လိုပဲစစ်တယ်ကြောက်တူမို့ကြောက်တူနဲ့မြောက်ဦးကြားတခါနောက်ဒီကန်ဆက်တောင်ကြောက်တူနဲ့ပုံနာကျွန်းကြားမှာလေနောက်ပုံနာကျွန်းနဲ့စစ်တွေကြားမှာဆိုရင်နှစ်ခုကိုစစ်တွေမြို့ဝင်ဂိတ်တစ်ခုရေဟိုကြောက်တန်းတကားဂိတ်တစ်ခုရေစစ်တယ်တို့များများဟိုချက်ချက်တိတိကိုစစ်တာ
2022ခုနှစ်နိုဝင်ဘာလလောက်က AA တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြတိုက်ပွဲအနှဲငယ်ဖြစ်ပွားခဲ့တဲ့မောင်တော်မြို့နယ်မြောက်ပိုင်းမှာဆိုရင်လေစစ်စေးဂိတ်တွေတင်းကျပ်နေတယ်လို့မောင်တော်ဒေသခံတဦးကပြောပြပါဗါတယ်
။အစစ်စေးများတဲ့ပဖို့တရားကတော့မှတ်ပါတယ်ကျွန်တော်တို့ဝင်ထဲတော်မှတခါတည်းလဲအဲ့လိုစစ်စေးခိုင်းတာအများကြီးရှိတယ်။ဘာလို့ဆိုတော့အမှန်တော့
ကျွန်တော်တို့အမြင်နဲ့ပြောရင်တရားလွင်တို့ပဲရှင်ဝင်ထင်းလည်းမသိဘူးအရဲသားလည်းမသိဘူးဒါမဲ့ကျွန်တော်တို့တော်တော်ခင်ရတဲ့ဟာကျွန်တော်တို့တော်တော်များနေတာရှိရဲ့အဲ့ဒီကိုမှွေတယ်ဆိုင်ကင်နဲ့သွင်းရင်ဆိုင်ကင်ဘောက်ကိုဖွင့်ခိုင်းနိုင်ဖွင့်ခိုင်းနိုင်ဖွင့်ပြတယ်ဒါမဲ့ဘာသူတို့ဘာလို့ရှင်လဲဆိုကျွန်တော်တို့မပြောတယ်ဘူးအဲသူတို့ကဘေကလည်းဘေရွာကလည်းဒီကိုစောမလဲဒါတော့မေးတယ်သူတို့ကသူတို့မေးတာကျွန်တော်အခုဖြေတယ်ဒါမှဌာနချုပ်ရဲ့အဲဒီချိန်ချောင်း20လေးခဲ့
ရခိုင်ပြည်နယ်အတွင်းတစ်မျိုးနဲ့တစ်မျိုးကုတန်းသွာလာနေတဲ့ခီးသွားတွေကိုအခုလိုတင်းတင်းကြပ်ကြပ်စစ်ဆင်းနေတာတွေကြောင့်ဒေသခံတွေအခက်အခဲတွေနဲ့ကြုံတွေ့နေရသလိုအခုရပိုင်အတွင်းမောင်တော်မြို့နယ်မှာတနက်တန်တွေလည်းမကြာခဏကြားနေရတာကြောင့်ဒေသခံတွေပို့ပြီးတော့စိုးရိမ်နေကြရတယ်လို့လည်းမောင်တော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးမောင်အောင်ကပြောပါတယ်
ဒီချောင်းဘက်ကကတိချောင်းဘက်ကဒီကဆေးလက်ယူတာတော့ဒီပြီးတော့ဒီဆေးလက်ဖို့လေယူတာတော့လေကန်သက်တယ်ဆေးဆေးအတင်းကျဲလောက်တယ်လူတွေအဲကားပေါ်ကဆေးမရောရှိရင်ချောင်းရတယ်အဲလိုဟာမျိုးတွေဘာလို့ဒီဌာနရှုံနေနော်နည်းနည်းကျတော့ဌာနရှုံနေအဲဒီတိချောင်းပါဘောနော်အဲလိုဟာမျိုးတွေလောက်ကြေပေါ့အဲဟာမျိုးတွေလောက်တာအမှန်တမ်းပြောရလို့ရှင်မလုပ်တဲ့နေ့ဥစ္စာလို့ပဲကျွန်တော်မြင်နေတယ်သူကဟုတ်တယ်နော်မလို့တဲ့နေဥစ္စာကိုသူကဖောက်လုပ်နေတယ်ဘာမှလည်းအသေးပဲရှိတာမဟုတ်ဘူးသူကနော်အဲအဲ့လိုမျိုးတွေကတော့လာခဲ့ဘူးနိုင်ငံသားတရားဝင်နေတဲ့ခရီးတော့လာလို့ရတာပဲကိုယ်နိုင်ငံအတွင်းမှာနော်အဲ့ဒါလေးကိုသူတို့စိတ်တယ်ဘာကဂူခဲ့ဆိုတော့ခရီးတော့တယ်နဲ့စိတ်နောက်ရှိဖြစ်ရတယ်လေပြီးတော့ဒီတနက်တန်ဖောက်တန်ကြားတယ်ဆိုတာလည်းစိုးရင်ရတာပေါ့ဗျာပြည်သူဒေသခံတွေပြည်သူနေနေစိုးရင်စိတ်တွေဝင်တာပေါ့မလို့တရားမှာဖြစ်လာကြမလားပြဿနာတွေတက်လာကြမလားဆိုစိုးရင်စိတ်တွေဝင်ကြတာပေါ့အဲ့တော့ရှိတယ်ဗ
ျရခိုင်ပြည်နယ်အမ်းမြုံနယ်မှာဆိုရင်လေတလက်ချောင်းချေးရွာအုပ်စုကိုကုံချောင်းလန်းအတိုင်းစံသေးယူတာတွေကိုလမ်းမှာရှိတဲ့စစ်ကောင်စီစစ်စေးရေးဂိတ်တွေကပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ကတည်းကကန့်သက်တားမြစ်ထားတယ်လို့ဒေသခံတွေကပြောပြပါဗျရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018ခုနှစ်အကုန်ပိုင်းရခိုင်လက်နက်ကိုင် AA တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲတွေစတင်ဖြစ်ပွားလာကြတဲ့ကဒေသခံပြည်သူတွေရဲ့ခီးသွွာလာခွင့်တွေကိုပါစစ်ကောင်စီတပ်ဖွဲ့ဝင်တွေကကန့်သတ်ထားခဲ့ပါတယ်။ဒါပေမဲ့လည်း AA တပ်ဖွဲ့ဝင်တွေအနေနဲ့စစ်ကောင်စီတပ်တွေနဲ့နားလည်မှုနဲ့အပြစ်ရပြီးတဲ့နောက်ပိုင်းမှာစစ်ဆေးတာတွေကိုဖြေလျှော့ပေးခဲ့ပြီးအခုနောက်ပိုင်းမှာပြန်လည်ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးလာတာလည်းဖြစ်ပါတယ်။အခုလိုရခိုင်ပြည်နယ်မြောက်ပိုင်းမှာခီးသည်တွေကိုတင်းကြပ်စစ်ဆေးလာတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးကျော်သူရကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတချို့ကိုကိုခင်မောင်စိုးမြင်ပြောပြသွားတာပါကျွန်တော်တို့ VOA ရဲ့စနေနေ့မတက်ပြတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Jo Ru Channel 101ဒါမှမဟုတ် Thaicom 6 Jo Ru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Jo Ru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာစနေနေ့မနက်ဖက် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါကျွန်တော်တို့ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ပေးထားပါတယ်ခင်ဗျာ
စစ်အာဏာသိမ်းထားတဲ့မတရားသိမ်းထားတဲ့သူကနေပြီးတော့ဥဆောင်ပြီးတော့ငင်းချမ်းအောင်နေ့စဉ်တပ်ဖြတ်နေတဲ့လူကနေပြီးတော့ငင်းငင်းရေးဖြစ်စဉ်ကိုဥဆောင်မှမယ်ဆိုတော့ဘလို့မှအသေးပင်ရှိတဲ့လုပ်ငန်းဖြစ်တဲ့အတွက်ဒီဟာတော့ယုံကြည်မှုရှိပါဘူး
ဒါကတော့မကြာမီပဲထုတ်လွှင့်မယ်အမျိုးသမီးကဏ္ဍအစီအစဉ်ထဲမှာနားတော်တာဆင်ရဖို့ရှိပါတယ်ဒီကနေ့ဗတ်စင်ကဏ္ဍတွေထဲမှာဆိုလို့ရှိရင်တုဒ္ဒဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာစတဲ့ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်ခင်ဗျာအခုတော့ပထမအဆုံးအနေနဲ့ကျွန်တော်တို့အမျိုးသမီးကဏ္ဍအစီအစဉ်ကိုစတင်ထုတ်လွှင့်မှာတော့မယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တာတစ်နှစ်ကြာလာခဲ့ပြီးတဲ့နောက်တိုင်းပြည်တွင်းလက်နက်ကိုင်ပဋိပက္ခတွေနဲ့မတည်မငြိမ်တဲ့အခြေအနေတွေပိုဆိုးလာခဲ့ပါတယ် မငြိမ်းချမ်းသေးတဲ့တိုင်းပြည်မှာငြိမ်းချမ်းရေးအတွက်အမျိုးသမီးတွေပူးပေါင်းပါဝင်မှုကဘလောက်အရေးကြီးနေပါသလဲ။ငြိမ်းချမ်းရေးကြိုးပမ်းမှုတွေမှာအမျိုးသမီးတွေဘယ်လိုပုံစံနဲ့ပူးပေါင်းပါဝင်လှုပ်ရှားကြမှာလဲ။စတဲ့ငြိမ်းချမ်းရေးနဲ့အမျိုးသမီးတွေရဲ့ပူးပေါင်းဆောင်ရွက်မှုအလားအလာတွေကိုအမျိုးသမီးရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့မက်ခင်လေးကိုဆက်သွယ်မေးပြန်ပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကပြောပြထားပါတယ်။
There's a path we must choose sometime. Gotta stand up and fight sometime. ချောချောရအားလုံးသိတဲ့အတိုင်းပဲဒီပြီးခဲ့တဲ့ဒီနှစ်ကာလတခြားလုံးမှာအာဏာသိမ်းထားတဲ့ကာလအတွင်းမှာမြန်မာနိုင်ငံရဲ့အခြေအနေတွေကဒီမတည်ငြိမ်မှုတွေငြင်းချင်ရေးပြတ်တုံးတဲ့အခြေအနေတွေပေါ့နော်တွေ့ခဲ့ရပြီးပါပြီ။ဆိုတော့ဒီနေ့ကျမတို့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးလုပ်ငန်းစဉ်ရင်းနှီးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေရဲ့ပူပေါင်းပါဝင်ဆောင်ရွက်မှုတွေဟာဘယ်လောက်ထိအရေးကြီးရလို့ထင်ပါတလဲရှင
့်ဟုတ်ကဲ့ပါမြန်မာနိုင်ငံမှာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာမဟုတ်ဘူးပေါ့နော်နိုင်ငံရေးဖြစ်စဉ်တခြားလူမှုရေးဘဝတွေမှာလည်းအမျိုးသမီးတွေရဲ့ပါဝင်မှုဟာအရေးကြီးပါတယ်တန်းတူအရေးကြီးပါတယ်ဘာလို့လဲဆိုတော့တို့ကအတိုင်းပြည်ရဲ့လူကြီးရဲ့ထက်ဝက်ကျော်လည်းရှိတယ်နောက်တစ်ခုကတော့ကိုစားပြုမှုအပြင်ကြည့်မယ်ဆိုလို့ရှင်လေဟိုလူကြီးရဲ့ထက်ဝက်ကျော်ရှိတာလားမကကျွန်တော်တို့ငြိမ်းချမ်းရေးမငြိမ်းချမ်းခြင်းကြောင့်ဖြစ်နေတဲ့အကျိုးဆက်တွေကိုဓာတ်ရိုက်ခံစားရတာအမျိုးသမီးနဲ့ကလေးငယ်တွေကပိုများပါတယ်အဲ့ဒီအတွက်ဓာတ်ရိုက်တက်ရောက်ခံစားရတဲ့သူတွေရဲ့အတန်သူတို့ရဲ့ဒုက္ခเนาะသူတို့ကဘယ်လိုဖြေရှင်းပေးရင်ပြေလည်နိုင်မယ်လို့ဆိုတဲ့အကြံပြုချက်တွေမပါဘဲနဲ့တော့ကျမတို့ကဘယ်ဟာမှဆောင်ရွက်လို့ထိရောက်တဲ့အောင်မြင်မှုရမယ်လို့တော့ကျမတို့ကမယုံကြည်ပါဘူးဒီအမျိုးသမီးတွေပါဝင်ပေးခြင်းအပြင်ဒီလိုဆွေးနွေးပွဲတွေလက်ခဲတင်းတင်းဖြစ်နေတာတွေအရန်ကိုမှအရေးတကြီးနဲ့ဟိုတစ်ဖက်နဲ့တစ်ဖက်ဟိုပြင်းပြင်းထန်ထန်ဖြစ်နေတဲ့ကိစ္စတွေမှာအမျိုးသမီးတွေကကြားကနေပြီးတော့ဖြောင်းပြပြီးတော့ပြေလည်အောင်ဆောင်ရွက်ပေးနိုင်တဲ့တာရကတွေလည်းကဘာပေါ်မှာလည်းရှိခဲ့ပါတယ်ဒါကြောင့်ကျမတို့အမျိုးသမီးတွေကိုငင်းကြဲရေးစကဝမ်းမှာပဲဖြစ်ဖြစ်အခြားနေရာတွေမှာပါဝင်ဆောင်ရွက်စေခြင်းအပြင်လိုအပ်တဲ့လူချင်းနဲ့ဒီမှန်ချက်ကိုပို့ပြီးတော့မြန်မြန်ရောက်တယ်ဆိုတာကိုကျမတို့ကဒါကြောင့်တိုက်တွန်းလို့ဆိုတာဖြစ်ပါတယ
်ဟုတ်ကဲ့ပါရှင်ဆိုလက်ရှိအခြေအနေမှာရောအမျိုးသမီးတွေအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးငင်းကြဲရေးလုပ်ငန်းစဉ်တိုင်းမှာဘလို့ပုံစံနေနဲ့ပူပေါင်းပါဝင်လှူရှားနေတာရှိပါလိမ့်ရှင
်ဟုတ်ကဲ့ပါဒါဆိုရင်တော့ကျမတို့ကနှစ်ပိုင်းပြောရမှာပေါ့နော်အရင်တုန်းကတော့ဆရာနာမသိခင်တုန်းကဆိုရင်တော့ MCA လမ်းကြောင်းနဲ့လည်းသွားကြတယ်နော်ဟိုကျမတို့ငင်းငယ်ဖြစ်စင်မှာအမျိုးသမီးတွေဟာနေပညာပိုင်းအားဖြင့်ပဲဖြစ်စေပံ့ပိုးကူညီတဲ့သူပိုင်းအားဖြင့်ပဲဖြစ်စေကိုယ်စားလှယ်အားဖြင့်ဖြစ်စေတက်ရောက်တာတွေကျမတို့သတိထားမိပါတယ်ကျမကိုယ်တိုင်ကတော့ကိုယ်တိုင်တက်ရောက်မှုမရှိပေမဲ့ဒီငင်းငယ်လုပ်ငန်းစဉ်တွေမှာကျမတို့ရဲ့အမျိုးသမီးအစုအဖွဲ့တွေကိုကိုစားပြုပြီးတော့တက်ရောက်တဲ့သူတွေလည်းရှိတယ်ဟိုးအရင်ကတည်းကဆိုင်ရင်တော့ပို့ပြီးတော့အမျိုးသမီးတွေကအတန်ထွက်လာနိုင်တယ်ပါဝင်လာနိုင်တယ်ဒါပေမဲ့အားရလောက်တဲ့ကိုစားပြုမှုနဲ့အမျိုးသမီးတွေရဲ့အတန်ကိုဟိုနော်တကယ်ကိုအလေးထားပြီးတော့စဉ်းစားပြီးတဲ့ဟာတော့အားနည်းနေသေးတယ်ဒါပေမဲ့ကျမတို့ကဟိုလုံးဝမရှိရတဲ့ဆိုင်တော့နည်းနည်းလေးရှိလာတာကိုလည်းကျမတို့ကကြိုးဆိုပါတယ်ဒါပေမဲ့ဆရာနာသိပြီးတဲ့နောက်ပိုင်းမှာတော့ပုံစံတစ်မျိုးပြောင်းသွားပြီလို့ကျမတို့ယူဆပါတယ်ဘာလို့လဲဆိုတော့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဟို NCA နဲ့တကွပေါ့နော်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုစစ်အာဏာသိမ်းလိုက်တဲ့အတွက်ပြည့်ပြည့်သွားပြီလို့တချို့သောတိုင်းနာကောင်းဆောင်တွေကပြောကြတာကိုလည်းကျမတို့နားထောင်ပူပါတယ်ရေဘူးကခြုံပြောရရင်တော့စစ်အာဏာသိမ်းထားတဲ့မတရားသိမ်းထားတဲ့သူကနေပြီးတော့ဥဆောင်ပြီးတော့ငြိမ်းချမ်းအောင်နေ့စဉ်တပ်ဖြတ်နေတဲ့လူကနေပြီးတော့ငြိမ်းချမ်းရေးဖြစ်စဉ်ကိုဥဆောင်မှာမယ်ဆိုတော့ဘလို့မှအတိတ်ပဲရှိတဲ့လုပ်ငန်းဖြစ်တဲ့အတွက်ဒီဟာတော့ကျမတကူတည်းပြောရရင်တော့ယုံကြည်မှုရှိပါဘူးအဲ့တော့ကျမတို့အခုစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာသွားမဲ့လမ်းကြောင်းကတော့ပုံစံတစ်မျိုးဖြစ်လိမ့်မယ်လို့ထင်ပါတယ်ဒါကဘာလဲဆိုရင်ကျမတို့အခုသွားနေတဲ့ NUCC NUG နဲ့အတူအခြားသောဒီနိုင်ငံရေး platform တွေလည်းရှိနေပါတယ်အဲ့ဒီ platform တွေကနေမှတဆင့်ဒီကျမတို့ဂျာကာလာရှိမယ်ပြီးတဲ့အခါမှာ Federal Democracy နိုင်ငံသွားဖို့အတွက်အသွင်ကူးပြောင်းရေးလုပ်တဲ့ကာလတွေမှာဒီငင်းချင်းရေးဖြစ်စဉ်ကတပါတဲ့ပါသွားမယ်လို့ကျမတို့ထင်ပါတယ်အဲ့လိုပါသွားတဲ့အခါမှာအခုကျမတို့သက်ဆိုင်ရာအခုနကျမပြောခဲ့တဲ့အဖွဲ့အစည်းတွေမှာအစုအဖွဲ့တွေမှာကျမတို့အမျိုးသမီးတွေရဲ့ကိုယ်စားပြုမှုတွေကလည်းအခုတော့ပါနေပါပြီအဲ့ဒီအတွက်ရှေ့လျှောက်သွားမယ်လမ်းကြောင်းမှာတော့မတူတဲ့အခင်းချင်းနဲ့ဒီကျမတို့အမျိုးသမီးတွေရဲ့ပါဝင်မှုတွေကလည်းဆက်ပြီးတော့ရှိသွားမယ်ဟိုအတိတ်ပဲရှိတဲ့ဟိုဆွေးနွေးမှုတွေနဲ့အတူကျမတို့ Federal Democracy နိုင်ငံကိုတွားကြမယ်လို့တော့ကျမကတော့မျှော်လင့်ထားပါတယ
်။မြန်မာနိုင်ငံရဲ့နိုင်ငံရေးကိုပြန်ကြည့်လို့ရှိရင်တော့အမျိုးသမီးတွေကအတိုင်းပြည်ရဲ့အတိုင်းပြည်တိဆောက်တဲ့ကဏ္ဍတည်တည်မှာပါဝင်ခဲ့ကြတာကတော့ဒါအထင်ရှားရှိပါတယ်။ဟိုနိုင်ငံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်အပါအဝင်ပေါ့နော်နိုင်ငံရေးဖြစ်စဉ်တွေမှာလည်းအမျိုးသမီးတွေများပြားပါဝင်ပါတယ်။ဒါပေမဲ့ဥဆောင်မှုကဏ္ဍမှာကြည့်ရင်တော့အမျိုးသမီးတွေသိပ်ပြီးတော့တွေ့ရလိမ့်မရှိပါဘူး။ဒါဘာကြောင့်ပါလဲအမျိုးသမီးတွေနိုင်ငံရေးဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရဲ့ဥဆောင်မှုကဏ္ဍမှာပါဝင်ဖို့အတွက်ဘာတွေကအကန့်အသတ်စိန်ခေါ်မှုတွေဖြစ်နေပါလဲရှင့်
အဓိကကတော့ကျမတို့ရဲ့ရိုးဆွဲနေတဲ့အမြင်လေးပေါ့နော်အယူဆတွေကပြဿနာလို့ထင်ပါတယ်အမျိုးသမီးဆိုရင်ဒါပဲလုပ်ရမယ်အမျိုးသားဆိုရင်ဒါပဲလုပ်ရမယ်ဒါပဲလုပ်တတ်တယ်ဆိုတဲ့အမြင်လေးဒါတွေကအဓိကပြဿနာဖြစ်နေတယ်လို့ထင်ပါတယ်ဒါပေမဲ့ကျမတို့အစဉ်အဆက်မှလည်းအမျိုးသမီးတွေကမပါခဲ့တာတော့မဟုတ်ပါဘူးနိုင်ငံရေးဖြစ်စဉ်တွေမှာပဲဖြစ်ဖြစ်ဥဆောင်မှုကဏ္ဍတွေမှာပါခဲ့တယ်အရေးအတွက်အားဖြင့်တော့ကျမတို့အနေကောင်းနေလိမ့်မယ်ပေါ့နော်ဒါပေမဲ့အတိမတ်ပြမှုကအားနေတာလို့ကျမတို့ပြောလို့ရပါတယ်ဒါပေမဲ့ကျမတို့ဘူလွေဦးတော်လှန်ရေးကာလမှာတော့ကျမတို့အမျိုးသမီးတွေအပေါ်မှာမြင်တဲ့အမြင်လေးအမျိုးသမီးတွေအပေါ်မှာထားတဲ့သဘောထားတွေယုံကြည်အားကိုးမှုတွေကတော့တမျိုးတစ်ပုံပြောင်းလဲသွားပြီလို့ကျမကတော့ယုံကြည်ပါတယ်ဟိုတော်ရဲမှာပဲဖြစ်ဖြစ်နော်စီရေးရခုခံမှုလုပ်ဖို့အတွက်ဆိုနဲ့အမျိုးသမီးငယ်တွေကပါတယ်အခုဦးဆောင်မှုဖြစ်တဲ့ NUG NUCC တွေမှာဆိုလည်းအမျိုးသမီးတွေကရှေ့တန်းအောင်ပါနေတဲ့အခါကျတော့ဘာပဲဖြစ်ဖြစ်ကျမတို့ရဲ့နိုင်ငံရေးခေါင်းဆောင်တွေလို့ယူဆထားတဲ့အမျိုးသားတွေနဲ့တည်သူလူထုကတော့ဒီအမျိုးသမီးတွေဟာဘယ်ကဏ္ဍမှာမဆိုဆောင်ရွက်နိုင်တယ်တတ္တိောပြတ္တိောရှိတယ်ဆိုတာကိုတော့အတိမတ်ပြုသွားမယ်လို့ထင်တယ်။ဒီကနေစပြီးတော့ကျမတို့အမျိုးသမီးတွေကိုဒီထက်ပိုပြီးတော့စွမ်းဆောင်ရည်အရာအတိမတ်ပြုမယ်ဆိုရင်တော့ရှေ့မှာတော့ဒီထက်ပိုပြီးခေါင်းဆောင်မှုညမှာပါဝင်လာနိုင်တယ်လို့ထင်တယ်။ဒါပေမဲ့ကျမဆိုရင်တခုလည်းထပ်ပြီးတော့ပြောချင်ပါတယ်။အဲခက်ခဲကာလမှာဒုက္ခထဲမှာတော့ကျမတို့အမျိုးသမီးတွေကိုရှေ့တန်းကိုပို့ပြီးတော့နော်အစဉ်ပြေပြေနဲ့ချောချောမွေ့မွေ့နဲ့အေးအေးဆေးဆေးနဲ့ဟိုတာဝန်တွေယူစည်းစိမ်တွေယူရမယ်အချိန်မှာတော့ကျမတို့အမျိုးသမီးတွေကိုမေ့လျော့ထားမှာတော့ကျမအင်တန်ဆိုးရိမ်ပါတယ်အဲ့ဒါတော့ကျမထပ်ပြီးတော့ထပ်ခါတလဲလဲလဲကျမသတိပေးနေမယ်ကိစ္စဖြစ်ပါတယ
်အမျိုးသမီးတွေဒီနိုင်ငံရေးဥစားမှုကဏ္ဍငင်းငယ်လုပ်ငန်းစဉ်တွေမှာပုံမပါဝင်လာဖို့ဆိုလို့ရှိရင်ကောမလူမှုအတိုင်းဝိုင်းအနေနဲ့ဘယ်လိုပတ်ပိုးမှုတွေအဓိကရှိဖို့လိုအပ်ပါလဲရှင့်ဘာတွေပြုပြင်ပြောင်းလဲရလိမ့်မလဲ
အဓိကတော့ကျမခုနပြောသလိုပေါ့အယူဆွဲနေတဲ့အယူဆဆွဲတွေကိုကျမတို့ဖြောက်ဖို့လိုပါတယ်ဆိုတော့လောကမှာတွေတော့အများကြီးပဲဒါပေမဲ့အထူးသဖြင့်ကျမတို့ဘာလုပ်ဖို့လိုလဲဆိုရင်တော့အမျိုးသမီးတည်လဲလူသားတယောက်ဖြစ်တယ်ဆိုတဲ့အမြင်သူ့မှာလဲစွမ်းဆောင်ရည်ရှိတယ်သူလဲလုပ်နိုင်တယ်အချိန်နေပြီးဒီအမျိုးသမီးတွေကသူတို့ရဲ့စွမ်းဆောင်ရည်ကိုပြဖို့အဆင်သင့်ဖြစ်တယ်ဆိုတဲ့အတွေးခေါ်မျိုးကိုဥဆောင်သူအထူးသဖြင့်တော့အမျိုးသားတွေရဲ့စိတ်ထဲမှာရှိနေဖို့လိုအပ်ပါတယ်။နောက်ကျမတို့အမျိုးသမီးတွေဘက်ကလည်းဘာလုပ်ဖို့လိုလဲဆိုရင်တော့ရရတဲ့အခွင့်အရေးကိုဘယ်တော့မှလက်လွတ်မခံပဲကိုယ့်ရဲ့အတန်ကိုသူတို့ကြားအောင်ကြည်ကြဲလောင်လောင်အော်နေဖို့လိုတယ်။တခါတည်းမှာကျမတို့ကစစချင်းမှာတော့ noise ပေါ့နော်။စူညံတန်လို့ဖြစ်လိမ့်မယ်။ကျမတို့ကတိတ်ပါခြင်းနဲ့တိတ်ပြောခြင်းနဲ့ဆိုပြီးဖြစ်လိမ့်မယ်။ဒါပေမဲ့အဲ့ noise ကနေတဖြည်းဖြည်းနဲ့ကျမတို့ voice ဖြစ်အောင်ကျမတို့လုပ်လို့ရပါတယ်။နောက်ပေါ့ဟိုကိုယ်ထိရောက်တဲ့အတန်ဖြစ်အောင်လုပ်လို့ရတယ်။အဲအမျိုးသားတွေနဲ့အကျန်တဲ့ပြည်သူလူထုကိုလည်းပြောခြင်းတာကတော့အမျိုးသမီးတွေလည်းလူသားတယောက်ဖြစ်တယ်နော် LGBT တွေလည်းလူသားတယောက်ဖြစ်တယ်အဲ့ဒီအတွက်ခွဲခြားမှုတွေကိုကျမတို့တတ်နိုင်တဲ့ညအခုချိန်နဲ့ရှော့ချဖို့ကြိုးစားရမယ်ဒါကြောင့်ကျမတို့တောက်လျှောက်ပြောပါတယ်နေဦးတော်လှန်ရေးကစစ်အာဏာရှင်ကိုပဲတော်လှန်တာမဟုတ်ဘူးအယိုးဆွဲနော်တရေတီနော်ဝါဒတွေအယူဆတွေဥပမာလူမျိုးဆဲဝါဒဆွဲကြီးနိုင်ငံချင်းဒီအားလုံးကိုကျမတို့ဖြိုချမယ်အတွေးခေါ်တော်နိုင်ရေးဖြစ်တယ်ဒီအတွေးခေါ်တော်နိုင်ရေးမှာကြားမှခွဲခြားမှုတွေတန်းတူညီညာမှုမပေးတဲ့ဟာတွေပါကျမတို့ကဟိုတော်နိုင်မှာဖြစ်တဲ့အတွက်ဒီတော်နိုင်ရေးကိုအထူးပဲကျမတို့အမျိုးသမီးတွေဘက်ကလည်းအားစိုက်ပြီးတော့လုပ်ဖို့လိုတယ်လို့လည်းကျမမြင်ပါတယ
်ဒီຫນွေဘူးတော်နိုင်ရေးကာလပြီးသွားလို့ပေါ့နော်မြန်မာနိုင်ငံရဲ့အခြေအနေတွေပြန်လည်ကောင်းမွန်လာမယ်ဒီမိုကရေစီပြန်ပြီးတော့ရရှိလာမယ်ဆိုရင်ကောဒီအမျိုးသမီးတွေငင်းကြေးမှာပူပေါင်းပါဝင်မှုအလားအလာတွေကပိုကောင်းလာမယ်လို့မက်ခင်လေးမြင်မိပါလားရှင့်
အဲဒီမှာမြင်ပါတယ်ကျမဒါတော့အကောင်းမြင်တယ်နောက်တစ်ခါအကောင်းမြင်တယ်ဆိုတဲ့အခါမှာကျမတို့အမျိုးသမီးတွေအတွက်မဟုတ်ဘူးတွင်မကပါဘူးလူနည်းစုပေါ့နော်ကိုစားမပြုခံတဲ့လူနည်းစုတွေအတွက်ပါပို့ပြီးတော့ပါဝင်မှုတွေရလာမယ်သူတို့အတန်တွေကိုပါပို့ပြီးတော့ထည့်သွင်းစဉ်းစားလာမယ်အခင်ချင်းတရက်ကိုကျမတို့ရမယ်လို့ကျမမျှော်လင့်တယ်ဒါကလည်းကျမတို့ထိုင်နေလို့တော့မရဘူးပေါ့ကျမတို့တောက်လျှောက်ဒီတော်လှန်ရေးအောင်မြင်ပြီးတော့အခင်ကျစ်စ်ကိုသွားတဲ့အခါမှာကျမတို့အမျိုးသမီးပဲဖြစ်ဖြစ် LGBTQ ပဲဖြစ်ဖြစ်မတန်ဆွမ်းသူပဲဖြစ်ဖြစ်လူငယ်စုတွေပဲအားလုံးကပါဝင်ပြီးတော့ကိုယ့်ရဲ့အတန်တွေကိုလည်းပါဝင်နိုင်အောင်ကြိုးစားရမယ်လို့ထင်တယ်အဲ့တော့နိုင်ငံရေးအရာဦးဆောင်တဲ့သူတွေကလည်းဒီအတန်မထွက်နိုင်တဲ့သူတွေရဲ့အတန်တွေကိုပါပို့ပြီးတော့ထည့်သွင်းစဉ်းစားဒီကိုယ်ကိုစားပြုတဲ့သူတွေကိုပါတက်ဆိုင်ရာအစုအဖွဲ့တွေမှာပို့ပြီးပါဝင်နိုင်အောင်ကြိုးစားပေးမယ်ဆိုရင်တော့ကျမတို့လာမဲ့အခင်ကျစ်စ်ဟာအရင်ကကျမတို့ကြုံပြီးတဲ့အခင်းချင်းတွေနဲ့မတူပို့ပြီးတော့အောင်မြင်တဲ့ဟိုတကယ်အထိပ္ပယ်ရှိတဲ့နှစ်သာရရှိတဲ့เนาะငင်းချိုင်းဘိုးရေးကတကယ်ရေရှည်တည်တတ်မဲ့ငင်းချိုင်းမျိုးဖြစ်အောင်ကျမတို့လုပ်နိုင်မယ်လို့ယူဆတယ်။အဲ့ဒီလိုမဟုတ်ပဲမိဂါမတ်တာပေါ့เนาะအမျိုးသားတွေပဲသို့မဟုတ်ရင်ဒစုတစ်ဖွဲ့ပဲဥဆောင်တဲ့အဲအ အပြောင်းလဲမျိုးကိုသွားမယ်ဆိုရင်တော့ကျွန်တော်တို့တန်တရားလည်နေအောင်ပါပဲအဲ့လိုမဖြစ်အောင်တော့ကျွန်တော်တို့အားလုံးကဝိုင်းပြီးတော့တက်နိုင်ကြမြစူးစမ်းရမယ်လို့ထင်တယ်အဲ့လိုစူးစမ်းတဲ့အခါမှာလည်းကျွန်တော်တို့စိတ်လဲရှည်ရမယ်တချို့ကိစ္စတွေမှာတွန်းတွန်းတူပြောစရာလိုရင်လည်းကျွန်တော်တို့ပြောရမယ်ကျွန်တော်တို့အားလုံးတော့ပင်ပန်းကြမှာပဲဒါပေမဲ့အဲ့ဒီပင်ပန်းတဲ့အတူတူကျွန်တော်တို့ရမယ်အကျိုးဆက်ကလည်းသိပ်ပြီးတော့အတီးပွင့်ကလည်းသိပ်ချိုးမြင်မယ်လို့တော့ကျွန်တော်ပြောလင့်ပါတယ
်ဟုတ်ကဲ့ပါမကင်လေးအခုလိုချိန်ပြီးတော့ဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်မကလည်းကျေးဇူးတင်ပါတယ်ရှင်
မကင်ပြူထွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုအောင်အောင်တင်ပြတဲ့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါတော့မယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုဟာအမေရိကရောက်မြန်မာတွေအပေါ်မှာဘယ်လိုရိုက်ခတ်ချက်တွေရှိပါသလဲဒါအပြင်အမေရိကမှာအာရှနယ်ဝါးတွေအပေါ်ကိုထိလက်ရောက်တိုက်ခိုက်တာတွေနဲ့ပတ်သက်ပြီးတော့နှစ်ပတ်လည်ဆန္ဒပြကြတာတွေကိုဒီတစ်ပတ်မှာကိုအောင်အောင်ကစူးစီးတင်ပြပေးထားပါတယ်
ရင်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လက်ထက်မှာရေဘူဟာအဖျင်းအဖက်ဖက်ကတိုးတက်မှုတွေရှိလာနေတာကြောင့်မြန်မာပြည်ပွားတချို့လည်းအမေရိကန်ပြည်ထောင်စုကနေမကြာခဏဆွေးနွေးလို့ကူးလူတွားရောက်ခဲ့ပါတယ်။ဒီထဲမှာစီးပွားရေးလုပ်ငန်းနဲ့ရင်းနှီးမြှုပ်နှံမှုဘိုင်းမှာဝင်ရောက်ဖို့စိတ်ကူးထားသူတွေရှိသလိုတချို့ကလည်းကိုတက်နိုင်ကြလောက်ငွေရမြေကိုအကျိုးပြုခြင်းတွေလည်းပါပါတယ်။ဒါ့အပြင်လည်းမဲမတမာမှုတွေရှိတာကြောင့်ဆိုပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အခါမှာတော့ဒီစီဇန်တွေအလုံးရဆိုင်ကုန်တယ်လို့ဆိုပါတယ်။ဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့ကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့အန်နဝါဖြိုးကအခုလိုပြောပါရယ
်အဓိကကတော့ဒီစက်ယုံဆောက်ဖို့လုပ်ငန်းတွေအထည်ချုပ်ဌာနပေါ့နော်ဟိုအလုပ်သမားတွေကိုအလုပ်ပေးဖို့တွေ investor တွေနဲ့တွေ့ဖို့တွေမြန်မာနိုင်ငံကနေပြီးတော့ရနိုင်တဲ့ကုန်ကျန်းတွေပေါ့နော်ဆိုတော့ပိတ်စာတွေဟိုတခြားနိုင်ငံနဲ့လည်းဆက်သွယ်ပြီးတော့ဆက်လုပ်ရမယ့်အဟာတွေပေါ့နော်အဲ့မှာလမ်းကြီးအကုန်ပိတ်သွားတယ်ဟို investor တွေကလည်းရှင်းရှင်းပြောရမယ်ဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုအတွက်ကိုဒီအစိုးရလက်အောက်မှာဆိုလို့ရှိရင်တော့စဉ်းစားမယ်ဆိုတော့ဆန္ဒတွေဖြစ်လာကြတယ်
။အာဏာမသိငင်ကအခုလိုစီးပွားရေးလုပ်ငန်းရှင်တွေအပြင်မြန်မာအမေရိကန်တွေရဲ့ပရာဟိတလူမှုကွန်ရက်အဖွဲ့တွေတတိပုဂ္ဂလတွေလည်းမြန်မာပြည်ကိုပြန်ပြီးရက်ရွာလူမှုရေးအလူတန်းတွေပြုလုပ်ခဲ့ကြပါတယ်။ဒါအပြင်တဘာဝဘေးရန်တွေရဲ့ကြားရောက်ချိန်နဲ့ဆေးဘေးရှောင်တွေအတွက်လည်းကူညီပေးခဲ့ကြတာပါ။အခုအခါမှာတော့မြန်မာနိုင်ငံကိုပြန်ဖို့မဖြစ်နိုင်ဘူးလို့အင်ဒီယားနာပြည်နယ်4A မြို့ကကိုအောင်တင်ကပြောပါတယ်။
လူတိုင်းကပြင်ញင်ရတယ်ကိုယ်နိုင်ငံကိုအမိမြေကိုပြန်ပြီးတော့ပြိုင်ရလုပ်ငန်းတွေပြန်လုပ်ချင်တယ်ကိုယ့်ရဲ့ဟိုရဲ့ယူဟာမြို့နယ်တွေမှာပြန်ပြီးတော့ပြန်လဲထူထောင်ရေးတွေပြိုင်ရလုပ်ချင်တယ်ဒီစကားသာအုပ်ချုပ်နေတဲ့အောက်မှာတော့လွန်းလပ်သွားလို့ရမှာလည်းမဟုတ်ဘူးအဲ့ဒါကြောင့်မလို့လူမှမပြန်ញင်ရဘူးအခုကဒီနှစ်ကိုပြန်ဖို့အားဆဲထားတာပြန်ပြီးတော့ပြန်ပြီးဟိုဒီနောက်အစိုးရတက်တန်း9နှစ်မှာငါတို့တွေဝိုင်းဝန်းကူညီရမယ်နိုင်ငံတကာမှာရောက်နေတဲ့မြန်မာကိုတယောက်တည်းမှမဟုတ်ဘူးလူတိုင်းလို့မျိုးတို့ရည်ရွယ်ချက်တွေရှိကြတယ်
ဒါအပြင်မိသားစုဆွေမျိုးတွေနဲ့ပါပြန်တွေ့ရဖို့လည်းအခက်အခဲတွေရှိနေတာပါစစ်တပ်ကအာဏာသိမ်းပြီးကတည်းကအရေးပေါ်အခြေအနေကြီးညာခဲ့ပြီးဆန္ဒပြသူတွေကိုဖမ်းဆီးရဲရဲဆက်ဆက်ပြစ်ခတ်တပ်ဖြတ်ခဲ့တာကြောင့်အခုအခါလက်နက်ဆွဲကင်ခုခံမှုတွေကိုရင်ဆိုင်နေရပြီးမြန်မာနိုင်ငံဟာပြည်ရင်းစစ်ဖြစ်ဖို့အနေအထားအထိဥကျသွားနေတယ်လို့နိုင်ငံတကာခေါင်းဆောင်တချို့ကလည်းသတိပေးထားပါတယ်ဆရာနာသိမ်းနှစ်ပတ်လည်နေ့တုန်းကတော့အရေးပေါ်အခြေအနေကာလကိုအာနာသိန်းစစ်ကောင်စီကနောက်ထပ်6လတက်တန်းတိုးခဲ့ပါတယ်။စီမင်းကန့်သက်ချက်အမိန့်တွေလည်းထပ်တိုးထုတ်ပြန်ခဲ့ပါတယ
်။အဓိကဆက်သွယ်ရေးဖြစ်တဲ့အင်တာနက်ကိုတော့ကောင်းကောင်းမသုံးနိုင်ခဲ့တဲ့မြန်မာနိုင်ငံရဲ့အခြေအနေကြီးမှာဖြိုးတို့အနေနဲ့ဘယ်စီးပွားရေးကိုမှ investment လုပ်ဖို့ဘယ်သူမှမလုပ်ရဲပါဘူး။အခုကတော့ဒီ၄နှစ်တာမှာအားရဝမ်းသာစွာမြင်တွေ့ရတယ်။ကလေးတွေလည်းအရန်တိုးတက်လာတယ်။အခြေခံလူဆိုင်သားတွေလည်းသူတို့မှာအိမ်မက်လေးတွေဖြစ်လာတယ်။လူတယောက်မှရှိတဲ့ရတဲ့ရတိုက်တဲ့အခွင့်အရေးတွေနဲ့ဒန်းပြူအလုပ်သမားတယောက်မှလည်းရတဲ့ရတိုက်တဲ့အခွင့်အရေးတွေကိုပေးတဲ့အလုပ်တစ်ခုကိုဖန်တီးချင်တာ
အမေရိကန်ဆိုရအပါအဝင်ဥရောပနိုင်ငံတွေကစစ်အာဏာသိမ်းထားတဲ့စစ်ကောင်စီခေါင်းဆောင်တွေအစိုးရအဖွဲ့ဝင်တွေအပြင်သူတို့နဲ့အနီးကပ်ဆက်ဆက်လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုလည်းပြစ်မှတ်ထားအရေးယူနေကြမှာပဲမြန်မာနိုင်ငံအတွင်းနှစ်ပေါင်းတော်ကြာရင်းနှီးမြှုပ်နှံလုပ်ကိုင်လာတဲ့နိုင်ငံခြားကုမ္ပဏီကြီးတချို့လည်းလုပ်ငန်းတွေရပ်ဆိုင်းကမြန်မာနိုင်ငံကနေပြန်လည်ထွက်ခွာနေကြပါတယ်ခင်ဗျာ ဇန်နဝါရီ30ရက်နေ့တနင်္ဂနွေနေ့ကအမေရိကန်မြို့ကြီး6မြို့မှာအာရှနယ်ဝမအမေရိကန်နေပေါ်အမုန်တရားစွဲအခြေခံတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးစန့်ကျင်နဲ့စနတ်ထုတ်ဖော်ပွဲတွေကျင်းပခဲ့ပါတယ်ဆန်ဖရန်စစ္စကိုလော့စ်အိန်ဂျလိစ်ရှီကာဂိုနယူးယောက်ဖီလာဒဲဖီးယားအက်တလန်တာမြို့ကြီးတွေမှာအခုလိုအင်အားပြစုယုံခဲ့တာပါကိုဗစ်ရောဂါကြောင့်ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့ကအာ
ကိုခံရတယ်ဆိုရင်ချက်ချင်းလက်ငယ်သူတို့အဝမ်းမခေါ်ခိုင်းပါတယ်ကျွန်တော်တို့ဒီအာရှလူမျိုးတွေတော်တော်များလေဟိုပြဿနာပြုလို့ဖြစ်ပြီဆိုရင်မတိုင်ကြတာများတယ်ပြဿနာရေးလည်းမဖြစ်စေချင်ဘူးအာအလုပ်တွေလည်းမလုပ်ချင်ချင်ဘူးဒါပေမဲ့သူတို့အဲ့လိုမလုပ်ခဲ့တဲ့အတွက်ပေါ့နော်ဥပဒေအရာမသိကြဘူးဥပဒေအရာလည်းမသိကြဘူးဘယ်သူမှမသိကြဘူးအဲ့ကြတော့ဒီဥပဒေအရာကိုကင်တွယ်စေချင်တယ်ဒါမှကိုယ်ရဲ့လုံခြုံမှုကရမှာမပြောတဲ့အတွက်ဒီနေရာမှာပဲပြန်ပြီးပြန်ဖြစ်နေမှာပဲပေါ့နော်ဒီလိုမျိုးပဲတခြားလူလည်းထပ်ဖြစ်နေမှာပဲအဲ့ကြတော့ဒီကောင်ကိုသူကပို့ပြီးတော့ awareness ကိုသူပြန်ပွားစေချင်တယ်ပေါ့
2020ခုနှစ်မတ်လကနေ2021ခုနှစ်စက်တင်ဘာလအတွင်းအာရှຫນွေဘွားနဲ့ပစိဖိတ်ကျွန်းစုຫນွေဘွားတထောင်ကျော်ဟာအတိုင်းဝိုင်းကနေဖယ်ကျင်ခံရတာနှုတ်အားဖြင့်ရောရုပ်ပိုင်းဆိုင်ရာနှောက်ယှက်တိုက်ခတ်ခံရတာတွေရောကြုံခဲ့ရတယ်လို့ ABI Asian လူ့အခွင့်အရေးအဖွဲ့ကြီးကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရသိရပါတယ်။အာရှຫນွေဘွား5ယောက်မှာ1ယောက်ဟာအခုလိုအခြေအနေမျိုးကြုံခဲ့ရတာပါ။ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာ2020မတ်လအတွင်းအနိုင်ခံသုံးမှုကိုတနတ်သမားကဝင်ပစ်တာကြောင့်အာရှຫນွေဘွားအမျိုးသမီး6ဦးအပါအဝင်အလုံး8ဦးတည်ဆုံသွားပါတယ်။ဂျော်ဂျီယာအာရှ Pacific American ရှင်းနေအသင်းကဘော်နီယန်ကအခုလိုပြောပါတယ်
။ Of course Atlanta made sense to join and
solidarity. Atlanta ကတခြားမြို့တွေနဲ့အတူရပ်တည်ပြခဲ့ပါတယ်။ Masla 16ရက်နေ့ကကြေကွဲစရာအာရှຫນွေဘွားစန့်ကြီးအကြံဖတ်လို့ရက်တွေဟာဒီမျိုးမှာဖြစ်ခဲ့တဲ့ဆိုရတဲ့အမေရိကန်ပြည်အောင်စုမှာအခုလိုဖြစ်နေတဲ့ဆိုရာတွေကိုပြသခဲ့တဲ့သမိုင်းလေးဖြစ်ပါတယ်။
ဆန်ဖရန်စစ္စကိုမြို့မှာမနက်ခင်းလမ်းလျှောက်နေတော့အသက်84နှစ်အရွယ်ဝီချာရတာပတ်ဒီကိုလူမဲလူငယ်တဦးကတက်ခတ်ရာကနေကွယ်လွန်သွားပါတယ်။အမေရိကမှာအာရှຫນွေဘွားတွေကိုအခုလိုအကြမ်းဖက်ရန်ပြူတာဟာအခုမှမဟုတ်ပေမဲ့လေကိုဗစ်ကရောဂါကာလမှာတော့မကြုံစဘူးပုံများလာပါတယ်။ထိုင်းနိုင်ငံမှာကြီးပင်းခဲ့တဲ့အသက်49နှစ်အရွယ်အစားအသောက်စစ်ဆေးအရာရှိရတနာပတ်ဒီကမနစ်ကသူရင်ဆိုင်ခဲ့ရတဲ့ခြေကွဲပွဲဖြစ်ရက်ကိုအခုလိုပြန်ပြောပြပါတယ
်။ I couldn't find him and I received the phone call from the
police. မမရှာမတွေ့တဲ့အချိန်မှာသူ့ကိုခက်ကြမ်းကြမ်းတွန်းလိုက်တာကြောင့်လဲသွားတယ်ဆိုတော့ကိုရဲကဖုန်းဆက်ပြီးတော့ပြောလာပါတယ်။ကျမတို့ ICU ကိုလိုက်သွားပါတယ်။ဆူတောင်းခဲ့ပေမဲ့လည်းသတိပြန်လဲမလာတော့ပါဘူး။နှစ်ရက်လောက်ကြာမှဆုံးသွားပါတယ်
။အထူးသဖြင့်အမေရိကမှာအရင်ရောက်နေတဲ့အာရှຫນွေဘွားတွေပဲဖြစ်ဖြစ်နောက်မှရောက်လာသူတွေပဲဖြစ်ဖြစ်အမြဲတစေအားလုံးကိုနိုင်ငံသားတွေအဖြစ်ပဲမြင်ကြလိမ့်ရှိတာပါဂျော်ဂျီယာမျိုးကအခမ်းအနားတွင်မှာတော့မွန်တာနက်စ်ရတနာပတ်ဒီရဲ့ဖခင်အတွေ့ငြိမ်သက်ဆူတောင်းခဲ့ကြပါတယ
်
နာကျင်မှုတွေနဲ့လုံးပန်းရင်းနဲ့အဖေကွယ်လွန်သွားတာမျိုးကိုမဖြစ်စေချင်ပါဘူးအာရှຫນွေဘွားအမေရိကန်တွေအနေနဲ့အဖေလိုမျိုးမဖြစ်ဖို့အတွက်ကိုယ့်ရဲ့အခွင့်အရေးအတွက်တောင်းဆိုကြပ
ါဇန်နဝါရီလဇန်ပိုင်းတုန်းကဆိုရင်နယူးယောက်မြို့ကအသက်40အရွယ်မစ်ရှယ်ဂိုးဟာယထားစောင့်နေတော့နောက်ကနေလူမဲတစ်ယောက်ကယထားရှိတွန်းချလိုက်တာကြောင့်တည်ဆုံသွားပါတယ်ဆန်ဖရန်စစ္စကိုတက်တိုပမော့ခရာဆယ်ဟွမ်းက
We have seen a surge in racism.
ကယောဂါကြောင့်လူမျိုးရေးခွဲခြားမှုစီးထွားလာတာကိုမြင်ခဲ့ရပြီးပါပြီ။ COVID-19 ကိုကြောက်ရွံ့နေချိန်မှာတမရထရန့်ကလည်းတရုတ်ဗိုင်းရပ်စ်ဆိုပြီးပြောခဲ့တာကြောင့်အခြေအနေပိုဆိုးရွားစေခဲ့ပါတယ်
။မြို့ကြီး6မြို့မှာကျင်းပတဲ့ခန္ဓာတွင်းအမုန်းတရားစွဲတက်ခတ်ခံရသူတွေကိုဂုဏ်ပြုခဲ့ကြသလိုအာရှຫນွေဘွားတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးအလေးထားရှောင်ရှားကြဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာ။
ကိုအောင်အောင်တင်ဆက်တဲ့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာကျွန်တော်တို့ VOA အတန်လွင်အစီအစဉ်တွေကိုလိုင်းနိုမီတာ3049ရိုးကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်နားတော်တာဆင်ရမယ်အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာပြည်မှာအာဏာသိမ်းတစ်နှစ်အတွင်းအင်တာနက်ပါဝင်ဤပညာတွေအပေါ်မှာဘလို့ရိုက်ခတ်မှုတွေရှိပါသလဲဒီအခြေအနေတွေကိုဒေါက်ခင်မျိုးသက်ကစူးစီးတင်ပြထားပါတယ်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့နှစ်ပြည့်သွားပြီတဲ့အချိန်မှာဒီမြန်မာနိုင်ငံတွင်းမှာဒီ internet နည်းပညာသုံးစွဲမှုနဲ့ပတ်သက်ပြီးတော့ဘယ်လိုအပြောင်းအလဲတွေဖြစ်တယ်ဆိုတာကို American နိုင်ငံက IT နည်းပညာရှင် Stanley ဇေယျကိုမေးမြန်းပြီးတင်ပြပေးပါပါ Stanley အခုမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတစ်နှစ်ပြည့်သွားပြီပေါ့နော်တစ်နှစ်ပြည့်သွားတဲ့အခါမှာအခုတိတိတသာပြောင်းလဲသွားတာဘာများရှိပါလဲ
အခုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့နည်းပညာနဲ့ပတ်သက်ပြီးတော့ခိမ့်ထုတ်ထားမှုကြောင့်ကျွန်တော်တို့အဓိကဆုံးရှုံးမှုပေါ့နော်အဲ့ဒါကတော့နှစ်ပိုင်းရှိတာပေါ့နံပါတ်1ကတော့ကျွန်တော်တို့ဘယ်လိုခေါ်မလဲဆိုတော့ဒီအဓိကကြတဲ့ technology transfer လုပ်လို့ရနိုင်တဲ့ဤပညာရတွေကိုအရင်ဆုံးကလို့ရောချီချူမလုပ်နိုင်ဘူးနံပါတ်1ကတော့အဓိကကြတာတော့ CY လုပ်ငန်းပိုင်းမှာသုံးချုပ်မှုတွေတော်တော်များပါတယ
်ဟုတ်ကဲ့ဤပညာပိုင်းနဲ့ပတ်သက်ပြီးတော့ဒီနိုင်ငံခြားကနေပြီးတော့ဒီ technical transfer ဒီဆုံးရှုံးနေဆိုတာလေးကိုနည်းနည်းအကျယ်ချဲ့ပြီးတော့ပြောပြပေးပါ
အခုကျွန်တော်တို့ဤပညာပိုင်းကနေ technology IT ဤပညာမှာဆိုပါဆိုအဲ့မှာဆိုရင်ကျွန်တော်တို့ဒီကျွန်တော်တို့ကိုယ်ဝါးတွေရှိရပေါ့ဥပမာ corporation ကြီးတွေရှိတာပေါ့ Google တို့နော် Microsoft တို့ Amazon Web တို့အဲ့လိုမျိုးတွေကတရားဝင်မြန်မာပြည်နဲ့လုပ်ပိုင်ခွင့်မရှိတော့ဘူးပေါ့နော်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ US ကနေသူတို့ sanction လုပ်ထားတဲ့အတွက်ကြောင့် US ကအဲ့လိုဤပညာကုမ္ပဏီကြီးတွေကစစ်ဆိုးရနဲ့ဆက်ပြီးလုပ်ပိုင်ခွင့်မရှိတော့ဘူး။အဲ့လိုအတူပဲတခြားယူရိုပကနိုင်ငံတွေကလည်းဆက်လုပ်လို့မရတော့ပါဘူး။အဲ့တော့တိုင်းပြည်လည်းနစ်နာတယ်။ကျွန်တော်တို့တိုင်းပြည်ကမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအတွက်လည်းအရင်တော့လိုนี่ปัญญาတွေကိုဟိုချောချောချူချူလက်ခံယူဖို့ယူလို့မရတော့ဘူးเนาะဆုံးရှုံးတာပေါ့
ဟောဒီ internet นี่ปัญญาကိုအကန့်တက်တယ်လှုပ်လိုက်တဲ့အခါမှာเนาะဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဟော
အခုမြန်မာပြည်ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတိတိတတ်တာပြောင်းလဲသွားတာကနံပါတ်1ကအခုကျွန်တော်တို့တုံ့တွေ့နေရတဲ့ဘဏ်လုပ်ငန်းတွေတိုင်းပြည်ရဲ့ဝင်ငွေရမယ့်လမ်းတွေဖြစ်တဲ့ကိရီးသွားလုပ်ငန်းတို့ဟိုတယ်လုပ်ငန်းတို့အဲ့ဒါမျိုးတွေကလုံးဝကိုကျဆင်းသွားတော့ပါတယ်အဲ့ဒါတွေကတော့အဓိကအထိနာတာပေါ့လေနော်ကျွန်တော်တို့ဘဏ်လုပ်ငန်းတွေဆိုရင်ဒီစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီနိုင်ငံကဟိုဆန့်ရှင်းလုပ်ထားတဲ့ဥပဒေကြောင့်သူတို့မှဟိုလွယ်လွယ်ကူကူသူတို့မှဒီငွေတွဲငွေယူလို့လို့မရဘူးအဲ့ဒါကြောင့်ဘဏ်လုပ်ငန်းတွေရပ်တန့်သွားတယ်နောက်တစ်ခါကျတော့ကျွန်တော်တို့ဒီ online နဲ့ပတ်သက်ပြီးတော့အမြဲတမ်းလုပ်နေတဲ့လုပ်ကင်နေတဲ့လုပ်ငန်းတွေအားလုံးကြီးသွားလုပ်ငန်းတွေနော်ဟိုတယ်လုပ်ငန်းတွေဆိုရင်ဒါလုံးဝမရှိတော့ဘူးဖြစ်သွားပါအခုနောက်ပိုင်းမှာတော့ online နဲ့များတော့ပေါ့လေလေလက်မှတ်တွေဝယ်တာတွေနောက်ပြီးတော့ဒီတက်ခုကန်တဲတာတွေအဲ့ဒါတွေတော့ visa လျှောက်တာတွေကအစonline နဲ့ပဲလောက်တာများတော့ပြတ်တောက်သွားတယ်နောက်ပြီးတော့ online နဲ့ဘာကြောင့်ဟိုဟာဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီ covid ရောဂါကြောင့်လဲ online နဲ့ပို့ပြီးတော့လောက်တာပို့ပြီးတော့ဟိုသိချရတာပေါ့လေနော်အဲ့ဒါကြောင့်ဘုလို့ online နဲ့လုပ်ငန်းတွေမရှိရင်တော့ဟောဒီထက်ပို့ပြီးတော့ဆိုးသွားမှာပါအဲ့တော့ယောဂကာယယောဂအခြေအနေကလဲဟိုပျောက်မှာမပျောက်သေးတာဟုတ်အခုကာယယောဂဖြစ်ပြီးတဲ့နောက်ပိုင်းမှာအဲ့တော့အဓိကကျွန်တော်တို့တုံးနေရတာဒီ IT နည်းပညာပဲနိုင်ငံတကာမှာတော်တော်များများကအခု online ကိုအားထားနေရတဲ့အချိန်ပေါ့အဲ့ဒီအချိန်မှာသူစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီ online တွေကိုဖြတ်တောက်လိုက်တယ်ထိုးရုံမှုပဲရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒါကျန်းမာရေးပါပေါ့တော့ပေါ့နော် covid နဲ့ပတ်သက်ပြီးတော့အသိပညာတွေပဲလည်းမသိရတဲ့အတွက်ကြောင့်ကျန်းမာရေးမှာလည်းတော်တော်လေးကိုဆုတ်ယုတ်တာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ
်နောက်အဲ့တော့ဒီဒီလိုမျိုးပေါ့နော်ဟိုနီးပညာဒီအပြောင်းလဲဖြစ်တဲ့တဲမှာဟိုလဲဟိုပညာရေးနဲ့ပတ်သက်ပြီးတော့ဖြစ်သွားတဲ့အပြောင်းလဲတွေနည်းနည်းပြောပြပေးပ
ါပညာရေးကဏ္ဍမှာတော့ထိခိုက်နစ်နာသွားတာတွေလည်းတော်တော်များများရှိပါတယ်အဓိကအားဖြင့်တော့ကျွန်တော်တို့အွန်လိုင်းနဲ့တက်နေတဲ့ကျောင်းသူကျောင်းသားတွေကျွန်တော်တို့ certification တွေယူနေတဲ့ကျောင်းသူကျောင်းသားတွေဥပမာဆိုရင်ဒီ Microsoft certification တွေနောက်ပြီးတော့ Cisco certification နဲ့ Google certification နဲ့ယူတဲ့လူတွေအတွက်တော့တော်တော်လေးဒုက္ခရောက်ပါတယ် အဓိကတော့သူတို့ဒီဘဏ်လုပ်ငန်းတွေကငွေသွင်းငွေယူလုပ်လို့မရတာတွေကဏ္ဍတွေကလည်းအဲ့ဒါတွေကလည်းပါတယ်ငွေကြေးနှုန်းတွေဖောင်းပွတာတွေကလည်းပါတယ်အဲ့ဒီဟာတွေအတွက်ကြောင့်ဘယ်လိုလဲအကြောင်းကြောင်းသားတွေကအကျက်ရိုက်ကုန်ကြတယ်သူတို့မှာ inflation တန်ကိုငွေဖောင်းကျွမ်းမှုတန်ကိုလည်းခံရတယ်ရမယ် resource တွေကလည်းကောင်းကောင်းသူတို့လိုချင်သလိုမရဘူးအဲ့ဒါတွေကဆွေရုပ်မှုတွေပေါ့ခက်ခဲရှိပြီဆိုတော့ကျွန်တော်တို့ကတိုင်းပြည်အတွက်သွေးရုံမှုတွေဖြစ်ကုန်ပြီပေါ့နော်ရှေ့ကိုဆက်မသွားနိုင်တော့ဘူ
း
အဲ့ဒါတွေကမလုပ်သင့်တဲ့ဟာပေါ့ဟုတ
်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဦးစတန်လီတို့ပါအပါဝင်ပေါ့နော် IT နည်းပညာရှင်တွေအကြံပေးပါတယ်ဒီ VPN နဲ့တုံးပေါ့နော် VPN နဲ့တုံးလို့ရှင်ကိုယ်လုံးလုံးရေးအတွက်လည်းစိတ်ချရတယ်နောက်ပြီးတော့အန်တီလည်းဟိုမကြရောက်နိုင်ဘူးပေါ့နော် VPN တုံးအခုဆိုရင် VPN အတွက်ကိုသူဥပဒေအစ်တွေဖြတ်တန်းတာတော့လူတွေကလည်းအမတန်စိုးရိမ်နေကြပါတယ်ဆိုတော့ဒီ VPN ကိုဒီလိုမျိုးတော့တုံးဆက်မှုပိုခက်ခဲအောင်လုပ်တာတဲ့ပတ်သက်ပြီးတော့ဥစ္စာကြီးအမြင်သိပြရတယ
်။ဟာVPN ဆိုတော့ virtual private tunnel ပေါ့နော်။ဒီကတော့ဒီကျွန်တော်တို့လုံခြုံမှုကောင်းတဲ့ဟိုလမ်းကြောင်းတစ်ခုပေါ့ internet ပေါ်မှာ internet ဆက်သွယ်ရေးမှာတော့နော်။ဟိုဘယ်လူမှကြားရတဲ့နေဖြတ်နာထောင်လို့မရအောင်ဘယ်လူမှကြားရတဲ့နေဟိုဖြတ်ပြီးတော့ကျက်လက်တွေကိုခိုးယူလို့မရအောင်လုပ်တဲ့ဟောဆက်သွယ်ရေးလမ်းကြောင်းတစ်ခုပေါ့အဲ့တော့သူတို့ VPN ကိုဖြတ်တောက်လိုက်ရင်ဘာထူးလာမလဲဆိုတော့အခုလက်ရှိဆက်သွယ်နေတဲ့လူတွေကတော့ VPN မပါလဲသူတို့ကဆက်သွယ်မှာပဲဒါပေမဲ့အကျိုးဆုံးရမှုတွေကြတော့ဘာလဲဆိုတော့ကြီးပွားရေးလုပ်ငန်းရှင်တွေဘဏ်လုပ်ငန်းတွေဘာတွေအခြားငွေကြေးနဲ့ပတ်သက်ပြီးတော့လုပ်နေရတဲ့ကြီးပွားရေးလုပ်ငန်းတွေကြတော့VPN မတုံးမဲနဲ့သူတို့လုပ်မယ်ဆိုရင်သူတို့စီးပွားရေးလုပ်ငန်းတွေအတွက်အရန်ကိုအနေနဲ့ကြီးပါတယ်သူတို့ရဲ့ငွေလွှဲငွေယူမှုတွေကိုကြားထဲကနေဖြတ်ပြီးတော့ဟိုခိုးသွားနေနော်ဟို secure မဖြစ်ဘူးပေါ့လေလုံခြုံမှုမရှိဘူးပေါ့လေ
ဟုတ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတနည်းရှိသွားတဲ့အချိန်မှာဒီ IT နည်းပညာနဲ့ပတ်သက်ပြီးတော့တွေ့ရတဲ့အပြောင်းအလဲတွေပဲ American IT နည်းပညာရှင် Bruce Stanley ကပြောကြတာပေါ့
တော့ခင်မျိုးသက်တင်ပြပေးတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုဂျော်ခင်မျိုးသက်ကပဲပြောပြပေးပါဦးမယ်ခင်ဗျာ
အမေရိကန်ကိုဆန့်ကျင်တဲ့မဟာဗျူဟာမိဖက်တွေဖြစ်ကြောင်းထုတ်ဖော်ပြောဆိုလိုက်တဲ့တရုတ်သမ္မတရှီဂျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးရဲ့တောက်ချာနေတွေ့ဆုံမှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဗျူကအရေးမထားကြောင်းအမေရိကန်တို့အနေနဲ့ကိုယ့်ဆက်ဆံရေးနဲ့ကိုယ့်စံတန်ဘိုးတွေကိုကိုယ်ကာကွယ်ဖို့အပြင်ကိုယ့်နဲ့သဘောထားမတိုက်ဆိုင်တဲ့နိုင်ငံတွေနဲ့တောင်လက်တွဲပြီးလှုပ်လို့ရမယ့်လမ်းတွေကိုအမြဲရှာဖွေနေတာဖြစ်ကြောင်းပြောပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာရှနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အတွက်ဆုံးဖြတ်ချက်ကိုအင်ဒိုနီးရှားကထောက်ခံကြောင်းပြောကြားလိုက်ပါတယ်။ဒီလာတဲ့ကျင်းပဖို့စီစဉ်ထားတဲ့အစည်းအဝေးမှာမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်ကိုဖိတ်ကြားမှာမဟုတ်ကြောင်းအာရှအလှည့်ကျဥက္ကဋ္ဌကမ်ဘောဒီးယားကအင်ဒိုနီးရှားကိုအာမခံခဲ့တယ်လို့လည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒန်သောမစ်ဂရင်းဖီးလ်ဟာမြန်မာသမ္မတကြီးဦးကျော်မိုးထွန်းနဲ့တွေ့ဆုံပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောက်လှမ်းဖို့အတွက်လှုပ်ဆောင်နေမှုတွေကိုဆွေးနွေးခဲ့ပါတယ်။2020ဆောင်းရာသီအိုလံပစ်အားကစားပွဲတော်ကိုတရုတ်နိုင်ငံဘေကျင်းမြို့တော်ကအမျိုးသားအားကစားခွင့်ကြီးမှာတောက်ကြနေကတရားဝင်အခမ်းအနားနဲ့စတင်ဖွင့်လှစ်လိုက်ပါတယ်။ဒီဖွင့်ပွဲကိုအိုလံပစ်ကော်မတီဥက္ကဋ္ဌနဲ့အတူတရုတ်သမ္မတရှီကျင့်ပင်ကိုယ်တိုင်တက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။
ဒါကတော့တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတော့ခင်ဗျာဒီကနေ့အစည်းအဝေးကိုထုတ်လုပ်တဲ့နေရာမှာအစည်းအဝေးထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖန်းအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဂျော့အက်တာရဲ့ဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်နဲ့အစည်းအဝေးကိုလိုင်းဒိုမီတာ30နဲ့49တို့ကနေ direct ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့စနေနေ့မနေ့ပတ်အတန်လွှင့်အစည်းအဝေးလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာကျွန်တော်တို့ VO ရဲ့အတန်လွှင့်အစည်းအဝေးကိုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြဘေးပရာဝေကွာကြပါစေ
This program has come to you from the Voice of America, Washington.